Welcome to the Voice of America in Burmese.
မြန်မာပြည်သတ်တရှင်များဘေးကင်းလုံခြုံစွာနဲ့နှုတ်ထနိုင်တဲ့မနက်ခင်းဖြစ်ပါစေမြန်။ VOA American တိုင်း2025ခုနှစ် January 18ရက်စနေမနက်ခင်းအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီ။အခုစီစဉ်ပထမပိုင်းနိုင်ဝက်ကို line to meter ကနေ radio နဲ့နားဆင်နိုင်တယ်လို့မနက်6:00နာရီကနေ9:00တနာရီလုံးစာအစီအစဉ်တွေကိုတော့ဒူဒူမိတ်ဆွေရုပ်သံ line VOA မြန်မာ website စာမျက်နှာ Facebook နဲ့ YouTube စာမျက်နှာတွေကနေနားဆင်ကြည့်ရှုနေပါတယ်ဗျာ။ကျွန်တော်တော့ညီငယ်ပါဗျာ။
ဒေါ်နယ်ထရန့်ရဲ့သမရကျန်းသစ္စာဂျင်းဆိုပွဲကိုရာသီဥတုအခြေအနေတွေကြောင့်လွတ်တော်အဆောက်အုံတွေပြောင်းလဲကျင်းပမှာဖြစ်ပါတယ်။ဂါဇာအပြည့်ရဲ့သဘောတူညီချက်အတည်ပြုဖို့အစ္စရေးလုံခြုံရေးကဲဘိနက်အဖွဲ့ကထောက်ခံအကြံပြုပါတယ်။ TikTok ကိုတရုတ်အခြေဆိုင်မီးရင်ကုမ္ပဏီကအမေရိကန်ကိုမရောမှုဆိုရင် TikTok 30ခွင်းကိုပိတ်ပင်ဖို့တရားရုံးချုပ်ကထောက်ခံလိုက်ပါတယ်။
အဲ့လိုနောက်ဆုံးရနိုင်ငံတကာသတင်းတွေအပြီးမှာတော့ Concrete မြဝတီလမ်းကတိုက်ပွဲသတင်းနောက် MNDA ကိုကတ်တက်နဲ့စစ်ကောင်စီတွစ်ဆုံမှုနောက်ဆုံးအခြေအနေအစရှိတဲ့မြန်မာဆိုင်ရာသတင်းပိဖို့ချက်တွေကိုလည်းတင်ဆက်ဖို့ရှိတယ်လို့နောက်ပိုင်းအပတ်စဉ်အစီအစဉ်တွေမှာတော့မြို့သမီးကဏ္ဍသုတဆုံနဲ့ American တခွင်နဲ့သိပ္ပံနဲ့နည်းပညာကဏ္ဍတွေကိုတင်ဆက်ဖို့ပြင်ဆင်ထားပါတယ်ညာကုရင်ဆုံးတော့ဒီကနေ့နဲ့ထိတန်းရောက်သတင်းတွေကိုမတ်ကင်ပြူတွေ့ရကြီးညာပေးပါမယ
်လာမယ့်ဒီနေ့လာနေ့မှာကျင်းပမယ့် American ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ရဲ့ကျန်းသစ်စာကျိန်းဆိုပွဲကိုရာသီဥတုအခြေအနေကြောင့်လွှတ်တော်အဆောက်အုံအတွင်းပိုင်းထဲမှာပြောင်းလဲကျင်းပတော့မှာဖြစ်ပါတယ်။အစ်လာအဖြစ်အမေရိကန်သမ္မတတွေရဲ့ကျန်းသစ်စာကျိန်းဆိုပွဲတွေကိုလွှတ်တော်အဆောက်အုံကြီးရဲ့အပြင်ဘက်လူလက်ရေးကြောက်တိုင်တဲ့ပြည်သူရင်ပြင်ကိုမျက်နှာမူထားတဲ့နေရာမှာကျင်းပလေရှိပြီးနိုင်ငံတော်ဝန်ကလာရောက်ကြည့်ရှုကြတဲ့သူတွေပြည်သူရင်ပြင်တဝိုက်မှာပြည်နေလေရှိပါတယ်။ဒါပေမဲ့လည်းအခုဒီချိန်ကျန်းသစ်စာကျိန်းဆိုပွဲနေ့မှာရာသီဥတုကရေခဲမဲ့အောက်5ဒီဂရီဖာရင်ဟိုက်ကနေ17ဒီဂရီဖာရင်ဟိုက်အထိကိုအေးခဲနေမှာဖြစ်လို့ကျန်းကျိန်ပွဲအခမ်းအနားကိုလွှတ်တော်အဆောက်အုံအတွင်းပိုင်းထဲမှာပဲကျင်းပဖို့ပြောင်းလဲစီစဉ်လိုက်တာပါ။ထရမ့်ကျန်းသစ်စာကျိန်းဆိုမဲ့နေ့မှာအေးတက်ကအနည်း40အတွင်းမှာအေးဆုံးဖြစ်လိမ့်မယ်လို့မိုးလေဝသပညာရှင်တွေကခန့်မှန်းသတိပေးထားပါတယ်။ဒီလိုမျိုးရာသီဥတုအခြေအနေကြောင့်ကျန်းကျိန်ပွဲကိုအဆောက်အုံအတွင်းပိုင်းထဲမှာရွှေ့ပြောင်းကျင်းပရတာဟာပရမဆုံးချိန်တော့မဟုတ်ပါဘူး။1985ခုနှစ်ကသမ္မတရော်နယ်ရေဂန်ဒုတိယအကြိမ်သမ္မတတက်တန်းအတွက်ကျန်းသစ်စာကျိန်းဆိုတုန်းကလည်းအခုလိုပဲရာသီဥတုအေးလွန်းတာကြောင့်လွှတ်တော်အတွင်းထဲမှာရွှေ့ပြောင်းချင်ပါခဲ့ရပူပါရဲ့ရှင် TikTok ကိုသူ့ရဲ့တရုတ်ခြေဆိုင်မိခင်ကုမ္ပဏီ Biden's ကအမေရိကန်ကိုမရောဘူးဆိုရင်မနေ့ပြန်တနေ့ခုနေ့ကစလို့ TikTok အသုံးပြုခွင့်ပိတ်ပင်တားမြစ်နိုင်တဲ့ Federal ဥပဒေတရက်ကိုအမေရိကန်တရားရုံးချုပ်ကတောက်ကြနေမှာတညီတညွတ်တည်းထောက်ခံလိုက်ပါတယ်အမေရိကန်ပြည်တော်စုမှာ3ဆွဲသူတန်180ကျော်ရှိပြီးကမ္ဘာတဝန်းရေပန်းစားတဲ့ social media app တစ်ခုဖြစ်တဲ့ TikTok ရဲ့မိခင်ကုမ္ပဏီဟာတရုတ်နိုင်ငံမှာအခြေစိုက်တဲ့အတွက်ဒါဟာအမေရိကန်မျိုးသားလုံခြုံရေးအတွက်အန္တရာယ်ရှိနိုင်တယ်လို့ယူဆတာကြောင့်အမေရိကန်ပြည်တော်စုမှာ TikTok သုံးခွင့်ပိတ်ဖို့အတွက်အရင်ကတည်းကကြိုးပမ်းလာခဲ့တာဖြစ်ပါတယ်။အခုတရားရုံးချုပ်ရဲ့တောက်ကြနေ့ကဆုံးဖြတ်ချက်ကြောင့်အမေရိကမှာဒီဇန်နဝါရီလ19ရက်တနင်္ဂနွေနေ့ကစလို့ TikTok app ကို download လုပ်လို့ရတော့မှာမဟုတ်ပါဘူး။app ရှိပြီးသားသူတွေအတွက်ဖုန်းထဲမှာဒီ app ကိုဆက်ပြီးတော့မြင်နေရမှာဖြစ်ပေမဲ့လို့လည်းနောက်ထပ် update တွေတော့လုပ်လို့ရတော့မှာမဟုတ်ပါဘူးလောလောဆယ် app ရှိပြီးသားတွေကအနေနဲ့ကတော့အကန့်အသတ်နဲ့ဆက်ပြီးတော့သုံးလို့ရနေအောင်မှာဖြစ်ပေမဲ့လို့လည်းနောက်ပိုင်းကျရင်တော့လုံးဝအသုံးပြုလို့မရတော့တဲ့အထိတားမြစ်သွားမှာဖြစ်တယ်လို့တရားရုံးချုပ်ကတင်သွင်းတဲ့ဒီတရားရေးဌာနရဲ့စာထဲမှာဖော်ပြထားပါတယ်ရှင်ဂါဇာအပြစ်ရရေးနဲ့ဒဇာကန်တွေပြန်လွတ်ပေးရေးသဘောတူညီချက်ကိုအတည်ပြုဖို့အစ္စရေးလုံခြုံရေးကက်ဘိနက်အဖွဲ့ကထောက်ခံအကြံပြုလိုက်ပါတယ်။အစိုးရကက်ဘိနက်တစ်ခုလုံးရဲ့အစည်းအဝေးမတိုင်ခင်မှာလုံခြုံရေးဆိုင်ရာကက်ဘိနက်ကအခုလိုအကြံပြုတာဖြစ်တဲ့အကြောင်းအစ္စရေးဝန်ကြီးချုပ်ယုံကကြေညာချက်မှာဖော်ပြပါတယ်။ကက်ဘိနက်တစ်ခုလုံးကဒီသဘောတူညီချက်ကိုနောက်ဆုံးအတည်ပြုမလားဆိုတဲ့အပေါ်မရေရာမှုတချို့ရှိပေမဲ့လို့လည်းမူလစီစဉ်ထားတဲ့တနင်္ဂနွေနေ့ကစပြီးသဘောတူညီချက်စတင်အကောင့်ထဲပေါ်ဖို့တော့မျှော်လင့်တယ်လို့ဝန်ကြီးချုပ်ယုံကပြောပါတယ်။လုံခြုံရေးဆိုင်ရာကက်ဘိနက်အဖွဲ့ရဲ့နဲ့ဒီအစိုးရရဲ့အတည်ပြုချက်မကျသေးပေမဲ့လို့လဲသဘောတူညီချက်ကတော့မူလစီစဉ်ထားတဲ့အတိုင်းတနင်္ဂနွေနေ့မှာစတင်အသက်ဝင်ပြီးတရားခံတွေပြန်လွတ်ပေးဖို့အစီအစဉ်နဲ့အညီအဲ့ဒီနေ့မှာပဲတရားခံတချို့ပြန်လွတ်လာဖို့မျှော်လင့်တဲ့အကြောင်းလဲဝန်ကြီးချုပ်ယုံကြေညာချက်မှာဖော်ပြထားပါတယ်အစ္စရေးသမ္မတအိုက်ဇက်ဟာဇော့ကတော့လုံခြုံရေးကက်ဘိနက်ရဲ့အပြည့်ရအဆိုပြုချက်ကိုကြိုဆိုပြီးအစိုးရကက်ဘိနက်တစ်ခုလုံးကလည်းဒီဆုံးဖြတ်ချက်ကိုအမြန်ဆုံးလိုက်ပါအတည်ပြုဖို့မျှော်လင့်တဲ့အကြောင်းပြောပါတယ်လုံခြုံရေးကက်ဘိနက်ထဲမှာအကြီးအကဲဝန်ကြီးအနည်းငယ်သာပါဝင်တာဖြစ်ပြီးအစ္စရေးကက်ဘိနက်တစ်ခုလုံးမှာတော့ဝန်ကြီးအယောက်30ကျော်ပါဝင်တာဖြစ်ပါရဲ့ရှင
် VOA American တာမနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက် 6:00 ကနေ 6:00 ခွဲထိ လိုင်းဒိုမီတာ25 kHz 1765လိုင်းဒိုမီတာ32 kHz 6153နဲ့လိုင်းဒိုမီတာ40 kHz 0533တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။မနေ့9နာရီထိဒုတိယပိုင်းကိုလူမှုမိတ်ဆွေနဲ့ Digital Line တွေကနေပြီးတော့ဖမ်းယူနိုင်ပါတယ်။
ဖီအမေရိကန်တန်ရဲ့စနေမနက်ခင်းနောက်ဆုံးရသတင်းတွေကိုဆက်ပြီးတော့ပြောပြပေးသွားပါမယ်ရှင်။ရုရှားသမ္မတဗလာဒီမီယာပူတင်နဲ့အီရန်သမ္မတမာဆွတ်ပက်ဇက်ရှစ်တီယန်တို့တောက်ကြနေကဒီမော်စကိုမြို့မှာတွေ့ဆုံပြီးတော့နှစ်နိုင်ငံမဟာဗျူဟာမြောက်ဘက်ဆုံပူးပေါင်းဆောင်ရွက်ရေးသဘောတူစာချုပ်လက်မှတ်ရေးထိုးခဲ့ကြပါတယ်။နိုင်ငံရေး၊ကုန်သွယ်ရေး၊လုံခြုံရေး၊ကူးသန်းသွားလာရေးနဲ့စွမ်းအင်ဆိုင်ရာကဏ္ဍဆုံးမှာနှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုတွေကျူးမြင့်သွားမယ်အကြောင်းခေါင်းဆောင်နှစ်ဦးစလုံးကပြောဆိုခဲ့ကြသလိုတကယ့်ကိုအောင်မြင်တဲ့ပူးပေါင်းဆောင်ရွက်မှုဖြစ်ပါတယ်လို့ရုရှားသမ္မတပူတင်ကသဘောတူစာချုပ်လက်မှတ်ရေးထိုးတဲ့အခမ်းအနားမှာပြောကြားခဲ့ပါတယ်။အီရန်နဲ့ရုရှားအကြားအခုလိုပူးပေါင်းဆောင်ရွက်မှုတိုးမြင့်တဲ့ကိစ္စကအနောက်နိုင်ငံတွေအတွက်တော့စိုးရိမ်စရာဖြစ်ကောင်းဖြစ်ပါလိမ့်မယ်။အီရန်သမ္မတပက်ဇက်စကီယန်အနေနဲ့သူသမ္မတတာဝန်ဆယူတဲ့ပြီးခဲ့တဲ့ဇူလိုင်လနောက်ပိုင်းရုရှားကိုပထမဆုံးလာရောက်တာလည်းဖြစ်ပါတယ်။အီရန်နဲ့ဆက်ဆံရေးဟာဘယ်တော့မှနဲ့မတူအခုလောက်ထိမနှိကက်ခဲ့ဘူးတဲ့အကြောင်းနဲ့အီရန်ဟာရုရှားအတွက်အရေးပါတဲ့မိတ်ဖက်နိုင်ငံဖြစ်တဲ့အကြောင်းရုရှားအစိုးရပြောခွင့်ရဒီမီထရီပက်စကော့ဖ်ကပြောပါတယ်။ယူကရိန်းစစ်ပွဲစတင်ချိန်ကစလို့ရုရှားဟာအီရန်အပြင်ဒီအမေရိကန်နဲ့အဆင်မပြေတဲ့တခြားနိုင်ငံတွေနဲ့လည်းဆက်ဆံရေးတွန်းမြင့်တိစောင်းနေတာဖြစ်ပါရဲ့ရှင်။အချင်းတောင်ထဲမှာကွယ်လွန်ခဲ့တဲ့ရုရှားအတိုက်ခံခေါင်းဆောင်အလက်စီနေဗနီဘက်ကနေအမှုလိုက်ပေးခဲ့ကြတဲ့ရှစ်နေ၃ဦးကိုရုရှားဆိုရကတောက်ချာနေမှာထောင်နှံပြစ်ဒဏ်တွေချမှတ်ခဲ့ပါရဲ့။အတိုက်ခံခေါင်းဆောင်နေဗနီမကွယ်လွန်ခင်သူပြောလိုတဲ့သတင်းစကားတွေကိုကဘာကသိအောင်ဒီရှစ်နေ၃ဦးကလုပ်ပေးခဲ့တာပါ။ပြည်ခဲ့တဲ့နှစ်ဖေဖော်ဝါရီလကအာတိတ်ဒေတာရုရှားအချင်းထောင်ထဲပါနေဗန်ဂျီကွယ်လွန်ခဲ့ရတဲ့အကြောင်းရင်းဘာဖြည့်ရှင်းချက်မှမရှိသေးသလိုဒီနေဗန်ဂျီရဲ့အပေါင်းပါတွေပေါ်နှိမ်နှင်းမှုတွေဆက်ပြီးတော့ရှိနေတာမှာအခုသူ့ရဲ့ရှေ့နေသုံးဦးလဲထောက်ချခံရတာဖြစ်ပါတယ်ရုရှားဆိုရဟာယူကရိန်းကိုဆက်လက်တိုက်ခိုက်နေတဲ့တစ်ချိန်တည်းမှာပဲပြည်တွင်းမှာလည်းအတိုက်ခံတွေကိုနှိမ်နှင်းနေတာပါအခုထောင်နဲ့ချမှတ်ခံရတဲ့ Vadim Kovsev Alexey Lapsa Igor စာဂူနင်တို့ကတော့ဒီ2023ခုနှစ်အောက်တိုဘာလကဖမ်းဆီးခံခဲ့ကြရတာဖြစ်ပြီးအစွန်းရအဖွဲ့တစ်ခုမှပါဝင်မှုနဲ့အပြစ်ရှိတယ်ဆိုပြီးတော့ပက်ဒူရှကီမျိုးတရားရုံးကအမိန့်ချထားတာဖြစ်ပါတယ်။တောက်ချနေတုန်းကတော့သူတို့၃ဦးကိုထောင်နှံတွေအတိအကျချမှတ်ခဲ့တာမှနေဗန်ကြီးရဲ့ရှေ့နေအဖွဲ့မှာနာမည်အကြီးဆုံးဖြစ်တဲ့ကော့ပ်ဆပ်ကိုထောင်နှံ၅နှစ်ခွဲလပ်စာကိုတော့၅နှစ်နောက်စာဂူနင်ကိုတော့၃နှစ်ခွဲချမှတ်လိုက်တာဖြစ်ပါတယ်ရှင်။ပါကစ္စတန်ဝန်ကြီးချုပ်ဟောင်းImran Khan နဲ့သူ့ရဲ့ဇနီးတို့ကိုအကြမ်းဖက်ချဆမှုတိုက်ဖြတ်ရေးပါကစ္စတန်တရားရုံးတခုကတောက်ကြနေမှာပြင်းထန်တဲ့ထောင်နှံတွေချမှတ်လိုက်ပါတယ်။ဝန်ကြီးချုပ်ဟောင်းခန်းကိုထောင်နှံ14နှစ်သူ့ရဲ့ဇနီးကိုတော့ထောင်နှံ9နှစ်အတိအကျချလိုက်တာပါ။ခန်းဟာသူ့ဝန်ကြီးချုပ်တာဝန်ယူခဲ့ချိန်ကလက်စားမှုအရှုပ်တော်ပုံနဲ့အမှုတွေကိုရင်ဆိုင်နေရတာဖြစ်ပါတယ်။2023ခုနှစ်ဩဂုတ်လကတည်းကရော်ဝဲပင်တီအကျဉ်းထောင်မှာသူထိမ့်သိမ်းခံထားရတာဖြစ်ပြီးတော့အဲ့ဒီအကျဉ်းထောင်ဝင်ထဲမှာပဲသူ့ကိုအမှုစစ်ဆေးခဲ့တာပါ။သူ့ပေါ်ငွေဒံဒေါ်လာ3500နဲ့ဇနီးတဲ့ဘူရှရာဘီဘီကိုတော့အဲ့ဒီငွေရဲ့တဝက်ပမာဏဒံငွေတွေကိုချမှတ်ထားတာကိုထောက်ပြီးတော့ပြစ်ဒဏ်ဆင်ဖို့ကိစ္စကိုခုံရုံးကအကြိမ်ကြိမ်ဆိုင်းငံ့ပေးခဲ့ပြီးတဲ့နောက်တောက်ကြနေကတော့ပြစ်ဒဏ်14နှစ်ချမှတ်လိုက်တာဖြစ်ပါတယ်ဒီလိုပြစ်ဒဏ်ဆင်ပြီးနောက်ပိုင်းမှာတော့ခန်းရဲ့ဇနီးကိုတရားရုံးအချုပ်ဝင်းထဲကနေအကျဉ်းထောင်ကိုပြောင်းရွှေ့ခဲ့ပါတယ်အသက်82နှစ်ရှိပြီဖြစ်တဲ့ဝန်ကြီးချုပ်ဟောင်းခန်းနဲ့ဇနီးတွေတို့ဟာခန်းဝန်ကြီးချုပ်တာဝန်ယူခဲ့တဲ့2018ခုနှစ်ကနေ2022ခုနှစ်ကာလတွေအတွင်းသူတို့တည်ထောင်ခဲ့တဲ့အယ်ခါဒီယာတပ်ကတူရန်ပုံငွေအစီအစဉ်တစ်ခုနဲ့ဆက်ဆက်ပြီးတော့အာဏာအလွဲသုံးစားမှုနဲ့ပြစ်ဒဏ်ဆင်ခံခဲ့ရတာဖြစ်ပါရဲ့ရှင
်။စနေမနေ့ထိတ်တန့်သတင်းတွေကိုမက်ခင်ဖြူထွေးရချင်းညာပေးခဲ့တာဖြစ်ပါတယ်များ။ခုကဆက်လို့မြန်မာသတင်းပေးပို့ချက်နိုင်ငံတကာစောင်းမားနဲ့နောက်ပိုင်းမှာပတ်စင်ကဏ္ဍတွေစတိုက်တင်ဆက်ဖို့ရှိပါတယ်။ပထမဆုံးတော့ကရင်ဘက်ကစီးရဲအခြေအနေနဲ့စတင်ပါမယ်ညာ။ကရင်ပြည်နယ်ကော့ဂရိတ်မြို့ကနေမြဝတီမြို့ကိုခြေတက်လာတဲ့စစ်ကောင်စီအောင်စေရစစ်စေးစစ်ကြောင်းရဲ့ရှေ့တန်းစခန်းတစ်ခုကိုသိမ်းပိုက်နိုင်ခဲ့တယ်လို့ KNL နဲ့ PDF ပူးပေါင်းတပ်တွေကဇန်နဝါရီ18ရက်နေ့မှာ VOA ကိုပြောပါတယ်။စစ်ကောင်စီဘက်ကတော့ဒီစစ်ကြောင်းတိုက်ခိုက်ခံရတဲ့ပတ်သက်ပြီးသတင်းစုံတရာမထုတ်ပြန်သေးပါဘူး။မတ်အေးမှာသတင်းပေးပို့ထားပါတယ်ဗျာ။
ကရင်ပြည်နယ်ကော့ဂရိတ်မြဝတီအတွင်းက2023ခုနှစ်နိုဝင်ဘာလကစပြီးပိတ်ထားတဲ့ အာရှလမ်းပြန်ဖွင့်နိုင်ရေးကုံသွေးရေးစုံထိရောက်စွာအလုပ်လုပ်နိုင်ရေးအတွက်စက်ကောင်စီဘက်ကတိုင်ရင်အလုံးရင်းနဲ့ကော့ဂရိတ်ဘက်ကိုတက်လာပြီးအင်အားဖြည့်တင်းတာတွေဆေးရဲအတွက်ပြင်ဆင်တာတွေလုပ်နေတဲ့အချိန်မှာပဲအောင်စရာဆစ်စင်ရေးရဲ့ရှေ့တန်းစခန်းတနေရာကို KNLA PDF ပူးပေါင်းတပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်သိမ်းပိုက်ခဲ့ရမှာလက်နက်ခဲရန်အမြောက်အများသိမ်းဆည်းရမိခဲ့ကြောင်းပူးပေါင်းတပ်ဖွဲ့တွေဘက်ကပြောပါတယ်
စကန်ရဲ့တခုပေါ့နော်သူတို့ရဲ့အောင်ပြစစ်ကြောင်းခြေပြုတ်ရဲ့စကန်ရဲ့တခုကျွန်တော်တို့ပြည်သူဖြစ်တော့အရင်နေ့မှာတိုင်းရင်းခဲ့ရတာပုံပုံသက်တည်ပြီးတော့စကန်ရဲ့လူအခုကလည်းထွက်ပြေးရောက်ထွက်ပြေးသွားတော့ကျွန်တော်စကန်ကိုနိုင်ပိုင်းတင်းမှာပဲတင်းကြည့်နိုင်ခဲ့တာပေါ့လက်နဲ့ခဲရနေတဲ့အများကြီးရရှိတယ်စကန်တိုက်ခိုက်သိမ်းပိုက်မှုကိုတော့ပြည်သူ့ကာကွယ်ရေးတပ်မတော်ဖြူဟာ30
ီဘက်ကတော့အင်အား900ထက်မနည်းကော့ကရိတ်ဘက်ကနေမြောက်ရီမြို့ကိုတက်လာခဲ့ပြီးမဲ့ဒီစစ်အင်အားတွေဟာအတင်းအကျပ်စစ်သားစုဆောင်းထားတဲ့အရက်သားတွေဖြစ်ပြီးစစ်ရေးအတွေ့အကြုံမရှိကြဘူးလို့လည်းပူးပေါင်းတပ်ဖွဲ့တွေဘက်ကဆိုပါတယ်မြန်မာနိုင်ငံမှာစစ်မှုထမ်းဥပဒေထွက်ပြီးမှအတင်းအကျပ်စစ်သားစုဆောင်းတာပေါ်တာဆွဲတာတွေဖြစ်ပေါ်နေပြီးမြို့ကြီးတွေမှာလည်းညဘက်တွေကိုလိုက်ဆွဲနေတာတွေရှိနေတာပါစစ်ကောင်စီအနေနဲ့ကရင်ပြည်နယ်ထဲမှာအရေးပါတဲ့စစ်တပ်စခန်းတွေလက်လွတ်ဆုံးရှုံးခဲ့ရပြီးတဲ့နောက်ပြီးခဲ့တဲ့နှစ်မတ်လကတည်းကမြောက်ရီမြို့ကိုအပြည့်အဝမထိန်းချုပ်နိုင်တော့သလိုကော့ကရိတ်ဘက်ကနေလာတဲ့တပ်ရင်အားတွေလည်းထိခိုက်ကြဆုံးတာတွေများနေတာတွေဖြစ်ပေါ်နေပါတယ်အောင်စီရစစ်စင်ရေးရဲ့ရှေ့တန်းစခန်းလက်လွတ်ဆုံးရှုံးခဲ့ရတာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမရှိသေးပါဘူးရှင်
။အခုတော့စစ်ရေးပြီးမှတွေ့ဆုံဆွေးနွေးအခြေအနေကြည့်အောင်ပါဗျာ။တိုင်းသာလက်နက်ကိုင်အဖွဲ့တွေဖြစ်တဲ့ညီနောင်မမိတ်သုံးဖွဲ့တွေက MNDA ကိုကန့်အဖွဲ့ကိုယ်စားလှယ်တွေနဲ့စစ်ကောင်စီကိုယ်စားလှယ်တို့တရုတ်နိုင်ငံကုမင်းမြို့မှာတွေ့ဆုံနေတဲ့ဆွေးနွေးပွဲမှာစစ်ကောင်စီတပ်ဖွဲ့ဝင်စစ်သုံးမှန်းတွေကိုအတုတ်လိုက်ခွဲပြီးပြန်လွှတ်ပေးဖို့ MNDA ဘက်ကသဘောတူလိုက်တယ်လို့ဆွေးနွေးပွဲနဲ့နှိဆက်တဲ့သတင်းရက်ကွက်ကပြောပါဗျာ။ဒါပေမဲ့လည်း MNDA ထိန်းချုပ်ထားတဲ့နယ်မြေတွေပြန်ပေးကိစ္စနဲ့အခွန်ကိစ္စတွေမှာတော့သဘောတူညီချက်မရပဲရက်လက်တစုံတရာမထွက်သေးဘူးလို့ဆိုပါတယ်ဒီသတင်းပေးပို့ချက်ကိုတော့ကိုညာဝင်းအောင်ပြပေးပါဦးဗျာ
ကိုကန့်ကိုစလဲအဖွဲ့ရောစစ်ကောင်စီကိုစလဲအဖွဲ့ပါတရုတ်နိုင်ငံကူမင်းမြို့မှာတောက်ကြနေသည့်ရှိနေကြတုံးပဲလို့အမိမဖော်လို့တဲ့ဆွေးနွေးပွဲနဲ့နှီးဆက်တဲ့သတင်းရက်ွက်က VOA ကိုအတီးပြုတ်ပါတယ်တရုတ်ကစီစဉ်ပေးတဲ့ဆွေးနွေးပွဲမှာပြည်ပမီဒီယာတွေသတင်းယူခွင့်မရှိသလိုဆွေးနွေးပွဲနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုလည်းတရားဝင်ထုတ်ပြောတာမရှိပါဘူး MNDA ကိုကန့်နဲ့နှိဆက်တဲ့သတင်းရက်ွက်ကဒီတစ်ခေါက်မှလည်းကိုကန့်ဘက်ကဖုန်တာရှင်ရဲ့သားဖြစ်သူနိုင်ငံသားစစ်ဆန်ရေးဌာနကြီးမှူးဖုန်ခွင့်နဲ့ခုနှစ်ဦးအစည်းအဝေးကိုတက်ရောက်တယ်လို့ VOA ကိုပြောပါတယ်စစ်ကောင်စီဘက်ကတော့ပြီးခဲ့တဲ့အခေါက်ကတက်ခဲ့တဲ့အမတ်တေစစ်ဆန်ရေးအထူးအဖွဲ့မှူးဒုတိယဗိုလ်ချုပ်ကြီးကိုကိုဦးကဦးဆောင်တက်ရောက်တာဖြစ်ပြီးဆွေးနွေးပွဲမှာတရုတ်နိုင်ငံကကိုယ်စားလှယ်တွေလည်းပါဝင်ကြောင်းသိရပါတယ်။ပြီးခဲ့တဲ့2024ဒီဇင်ဘာ15ရက်နေ့ကပထမအကြိမ်တွေ့ဆုံခဲ့ပြီး2025ဇန်နဝါရီလအတွင်းမှာနောက်တစ်ကြိမ်တွေ့ဆုံဖို့ MNDA နဲ့စစ်ကောင်စီဘက်ကသဘောတူခဲ့ကြတာပါ။စစ်ကောင်စီကကိုကန့်တပ်ဖွဲ့တွေအနေနဲ့အရင်ကအထူးဒေသတစ်ရှိခဲ့တဲ့အတိုင်းပြန်အခြေစိုက်ဖို့နဲ့ကုန်သွယ်ရေးပြန်စဖို့စစ်တုပ်ပန်းတွေကိုပြန်လှုပ်ဖို့စတဲ့အချက်တွေကိုထဲသွင်းဆွေးနွေးခဲ့တယ်လို့အမည်မဖော်လိုတဲ့ဆွေးနွေးပွဲနဲ့နှိစက်တဲ့သတင်းရက်ွက်ကပြောပါတယ်စစ်ကောင်စီတောင်းဆိုထားတဲ့စစ်တုပ်ပန်းတွေကိုစီစစ်ပြီးအတုတ်လိုက်လှုပ်ပေးဖို့ကိုကန့်ကိုယ်စားလှယ်တွေဘက်ကသဘောတူခဲ့ပါတယ်ဒါပေမဲ့ကိုကန့်အထူးဒေသတင့်အနေနဲ့ဆက်လက်ရပ်တည်ဖို့ကုန်သွယ်ရေးစဖို့အခွန်ကိစ္စနဲ့ပတ်သက်လို့တီးခြားထပ်ဆွေးနွေးဖို့တုံ့ပြန်ပြောဆိုခဲ့ကြောင်း MNDAA နဲ့နှိစက်တဲ့သတင်းရက်ွက်ကပြောပါတယ်ဆွေးနွေးပွဲနဲ့ပတ်သက်လို့အသေးစိတ်ကိုမပြောကြပါနဲ့ညှိနှိုင်းလို့မရသေးပဲပြီးဆုံးသွားခဲ့တယ်ဆိုတာကိုတော့ဆွေးနွေးပွဲနဲ့နှီးဆက်သူတွေကအတည်ပြုပါတယ်ပြီးခဲ့တဲ့အခေါက်ဆွေးနွေးပွဲတွေမှာလည်း MND တင်ထားတဲ့လာရှုမျိုးကိုအရင်ပုံစံအတိုင်းပြန်ထားဖို့နဲ့ကိုကန့်တပ်ဖွဲ့တွေပြန်လည်ဆုတ်ခွာနေရာချရေးနဲ့နေဆက်ကွန်သွယ်ရေးပြန်လည်ဖွင့်လှစ်နိုင်ရေးကိစ္စတွေကိုဆွေးနွေးဖို့တရုတ်ကိုယ်စားလှယ်တွေစီစဉ်ပေးခဲ့တာပါဒီတစ်ခေါက်ထပ်ပြီးတော့တွေ့ဆုံတဲ့ဆွေးနွေးပွဲမှာပထမတစ်ကြိမ်ကလို့တရုတ်စီစဉ်ပေးထားတဲ့ခေါင်းစဉ်အတိုင်းဆက်လက်ဆွေးနွေးတာလားထပ်တိုးခေါင်းစဉ်အသစ်နဲ့ဆွေးနွေးခဲ့သလားဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး MNDA ကပြည်ရင်းစစ်ပဋိပက္ခကိုနိုင်ငံရေးနည်းနဲ့ဖြည့်ရှင်းဖို့လိုလားကြောင်းပြီးခဲ့တဲ့ဒီဇင်ဘာ3ရက်နေ့မှာကြေညာချက်ထုတ်ပြန်ခဲ့ပြီးနောက်အခုလိုတွေ့ဆုံပွဲဖြစ်လာတာပါ MNDA ရဲ့ကြေညာချက်ထဲမှာသူတို့ဘက်ကစာပြီးထိုးစစ်စင်တိုက်ခိုက်မှာမဟုတ်ကြောင်း တရုတ်နိုင်ငံရဲ့ဂျာဝင်စည်းစမ်းမှုအောက်မှာလာရှိုးပါဝင်သက်ဆိုင်ရာကိစ္စတွေကိုတွဲဆုံဆွေးနွေးဖြေရှင်းနိုင်မယ်လို့ယူဆကြောင်းထုတ်ပြန်ထားပါတယ်။နောက်ပြီးမြန်မာနိုင်ငံအနှံ့စစ်တပ်ရဲ့ဝေဟင်နဲ့မြေပြင်ထိုးစစ်တွေကိုရပ်ဆိုင်းပေးဖို့ကိုလည်းတောင်းဆိုထားသလိုဒီတစ်ခေါက်မှလည်းဝေဟင်လေကြောင်းတိုက်ခိုက်မှုတွေနဲ့ပတ်သက်လို့ကိုကံဘက်ကကန့်ကွက်ပြောဆိုခဲ့တာရှိတယ်လို့သိရပါတယ်။ဒါပေမဲ့စစ်ကောင်စီဘက်ကသဘောထားမှတ်ချက်တစ်စုံတရာပေးတာမျိုးမရှိဘူးလို့အမည်မဖော်လိုတဲ့သတင်းရက်ွက်ကပြောပါတယ် MND ထိန်းချုပ်ထားတဲ့နေမီတွေမှာစစ်ကောင်စီဘက်ကလေကြောင်းကတိုက်ခိုက်နေတဲ့သတင်းတွေမကြာခဏထွက်ပေါ်နေစေဖြစ်ပါတယ်နိုင်ငံရေးလိလသုံးသပ်သူတူဦးကတော့ညဉ့်ညဉ့်ဆွေးနွေးပွဲတွေမှာဘယ်လိုအချက်တွေရှိမှသာဆွေးနွေးပွဲတွေအောင်မြင်နိုင်မယ်ရလက်ကောင်းတွေထွက်လာနိုင်တယ်ဆိုတာကိုအခုလိုသုံးသပ်ပါတယ
်ဆွေးနွေးမအောင်မြင်တာကတကယ်တော့တစ်ဖက်နဲ့တစ်ဖက်ကရှောက်နေတဲ့လမ်းနဲ့လိုချင်တာတွေပရလန်တမ်းလမ်းဖြစ်နေသမျှတော့ဆီလိုဘက်တွေအောင်မြင်မှုမလွယ်ပါဘူးဒီကြားထဲမှာဆင်းသက်ပေးတဲ့တရုတ်ဆိုးရကိုလိုက်ကလည်းပြိပက်ခပြေလည်ရေးမဟုတ်ဘဲနဲ့သူ့အကျိုးစီးပွားအဆင်ပြေမဲ့ရလကိုပဲမျောကိုးနေတာဆိုတော့သက်ပုံဆိုးတာပေါ့နှစ်ဖက်စလုံးကတူညီတဲ့ပုံအကျိုးစီးပွားတူညီတဲ့ရည်တည်ချက်ကိုင်ပေါ်မှာဖြေရှာရင်တော့ရလကတစ်ခုခုတွက်နိုင်တယ်ဥပမာနေစားကုန်တော့ရေးပြန်စားဖို့ကိစ္စလိုမျိုးပေါ့သို့တော်ဒါကလည်းတခြားလူလားချက်တွေနဲ့ချိတ်ဆက်ထားတာဆိုတော့ရတ္တိကြမတူတာရဲ့သဘောထားအမြင်နဲ့မတူတာရဲ့အကြောင်းဖြစ်နိုင်မှုဖြစ်ပါတယ်အကျိုးစီးပွားဥတီချက်ရဲ့အလျှော့တည်လုံနိုင်ခြင်းရဲ့မနည်းဆက်သမျှတော့လို့ဖြစ်မှာမဟုတ်ပါဘူးအဓိကလူဖြစ်တဲ့တရုတ်ပါဝင်သက်ဆိုင်သူတွေအားလုံးသိတင်တာကတော့ဆွေးနွေးပွဲတွေမအောင်မြင်တာကိုကအဖြေတစ်ခုကိုပေးနေတယ်အဲ့ဒါကကိုရက်လက်တစ်ခုဖြစ်နေတယ်ဆိုတာပဲ
ဆွေးနွေးပွဲအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကိုဆက်သွယ်ခဲ့ပေမဲ့တုံ့ပြန်တာမရှိသေးပါဘူးဆွေးနွေးပွဲအတွင်းအချက်လက်တွေမှန်မှန်VOA အနေနဲ့တိကျအတည်ပြုဖို့စ조사နေဆဲဖြစ်ပါတယ်။ရှမ်းမြောက်ဒေသတိုက်ပွဲတွေကြောင့်တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးထိခိုက်မှုရှိလာနေချိန်မှာတရုတ်ဘက်ကသူတို့အကျိုးစီးပွားတွေကိုကာကွယ်ဖို့လာရှိုးကိုတင်ထားတဲ့ကိုကန်တပ်ဖွဲ့တွေအပေါ်ဖိအားပေးခဲ့တဲ့အတွက်အခုလိုဆွေးနွေးပွဲတွေပေါ်ပေါက်လာတာဆိုပြီးနိုင်ငံရေးလိလသုံးသပ်သူတချို့ကရှုံ့မြင်နေကြပါတယ်ခင်ဗျာ
။အခုလဲနောက်ထပ်မြန်မာသတင်းပေးပို့ချက်တစ်ပုဒ်နဲ့ဆက်ပြကြခင်ဗျာ။အင်းစိန်ထောင်ထဲမှာထိမ့်သိမ်းခံနေရတဲ့ရှူဝါယောင်ဆီယာတော်နတ်စောလို့လူသိများတဲ့အမေရိကန်နိုင်ငံသားဆီယာတော်ဥပညာဇော့တာကိုအပတ်စဉ်တနင်္လာနေ့တိုင်းအင်းစိန်ထောင်ထဲကအထူးတရားရုံးမှာအမှုချင်းသတ်မှတ်ထားတဲ့အကြောင်းနဲ့ထောင်ထဲမှာကျဉ်းမမရှိတဲ့အကြောင်းနှိဆက်သူတူက VOA ကိုပြောပါတယ်ဒီတော်တွင်တာဝရီတရားဝတီထောင်မှာတော့နိုင်ငံရေးကျင်းသားတူရုတ်တရက်သိဆုံးသွားပါတယ်ဒီသတင်းပေးပို့ချက်ကိုတော့ကိုစီသူဆက်ပြောပြပါမယ
်ရှူဝါယောင်ဆီယာတော်နတ်စောလို့လူသိများတဲ့နိုင်ငံရေးကျင်းသားဟောင်းအမေရိကန်နိုင်ငံသားဆီယာတော်ဥပညာဇော့တာကိုစစ်ကောင်စီကရန်ကုန်မြို့စဝါကြီးကုန်းမှာပြီးခဲ့တဲ့နှစ်နိုဝင်ဘာလ13ရက်နေ့ကဖမ်းဆီးထိန်းသိမ်းခဲ့တာပါသူကိုစစ်တပ်ကအကြီးညိုပြက်စင်မှုပုံမှန်905ကကြီးနဲ့လာရောက်အဥပဒေတို့နဲ့တရားစွဲဆိုထားပါတယ်အင်းစင်ထောင်ထဲကအထူးတရားရုံးမှာအပတ်စဉ်တင်းလာနေတိုင်းအမှုယုံချင်းဖြစ်ပေမဲ့တည်တည်ချာချာစစ်ဆေးတာမျိုးတွေတော့မဆသေးဘူးလို့မိမဖော်လိုတဲ့ရည်စက်တဲ့သူတယောက်က VOA ကိုပြောပါတယ်ဦးစင်းနတ်ဇော်ရဲ့ကျမကြီးကောင်းမွန်တဲ့အကြောင်းပြောပေမဲ့အမှုအခြေအနေနဲ့ဘယ်သူကတာဝန်ယူလိုက်ပါဆောင်ရွက်ပေးတယ်လဲဆိုတာကိုတော့မသိရသေးပါဘူးဖီယိုနီနဲ့ဆက်လက်စုံစမ်းနေဆဲဖြစ်ပါတယ်။ဆရာတော်ဥပညာဇော့တာနတ်ဇောဟာအမေရိကန်နိုင်ငံသားဖြစ်ပြီးတော့အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြန်မာတန်ရုံးကနေတရားဝင်ဗီဇာလျှောက်ပြီးမြန်မာနိုင်ငံကိုကြွားရောက်ခဲ့တာဖြစ်ပါတယ်။ရန်ကုန်မြို့မင်္ဂလာဒုံမြို့နယ်အတွင်းတိမ်ကျောင်းတစ်ခုဆောက်လို့လူတန်းနဲ့ပနတ်တင်မင်္ဂလာပွဲအခမ်းအနားအတွက်တွားရောက်တာဖြစ်ပါတယ်။အခုချိန်ထိဆရာတော်ဥပညာဇော့တာကိုဘာကြောင့်ဖမ်းဆီးထိန်းသိမ်းခဲ့တယ်၊ဘာကြောင့်တရားစွဲသလဲဆိုတာကိုစစ်ကောင်စီဘက်ကတရားဝင်သတင်းထုတ်ပြန်တာမရှိသေးပါဘူး။ဆရာတော်ထိန်းသိမ်းခံခဲ့တာနဲ့ပတ်သက်လို့သက်ဆိုင်ရာအမေရိကန်တန်ယုံတာဝန်ရှိသူတွေကိုဆက်သွယ်အကြောင်းကြားထားတယ်လို့လဲဆရာတော်နဲ့နှိစက်တဲ့တန်ဃာတော်တွေက VOA ကိုမိန့်ပါတယ်။ဒီတော်တွင်တာယာဝတီကျင်းထောင်မှာဖမ်းဆီးအကျဉ်းချခံထားရတဲ့နိုင်ငံရေးကျင်းသားအသက်32နှစ်အရွယ်ကိုသူရအောင်ခေါ်ကိုကလားကြီးဟာ2025ခုနှစ်ဇန်နဝါရီလ5ရက်နေ့ကပဲခူးတိုင်းတာယာဝတီကျင်းထောင်အတွင်းမျိုးသားဆောင်အဆောင်၄မှာတည်ဆုံးခဲ့ပါတယ်။အကျဉ်းထောင်တာဝန်ရှိသူတွေကတော့ရုတ်တရက်နှလုံးဖောက်တာဖြစ်တယ်လို့ပြောပါတယ်။ကိုသူရအောင်ကိုလက်နက်ပုံမှ23ကကြီးနဲ့စစ်ခုံရုံးကနေထောင်ထံ3နှစ်ချထားတာပါသူက2024ဂျွန်လကုံကနီးမှာမြောက်ကလာမှာဖမ်းဆီးခဲ့ပါတယ်ယောဂအခမ်းမရှိသလိုကျောင်းမတန်ဆွမ်းသူတူဖြစ်ပြီးအခုလိုရုတ်တရက်တည်ဆုံတာနဲ့ပတ်သက်လို့အချင်းဦးစီးဌာနကိုမေးခွန်းထုတ်ဖို့လိုအပ်နေပြီလို့အကျဉ်းသားအရေးလှူရှားသူမြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအကျဉ်းသားများကွန်ရက် PPNM ကကိုတိုက်ထွန်းဦးက VOA ကိုပြောပါတယ်တည်ဆုံရတဲ့ဖြစ်စဉ်အမှန်သိဖို့စုံစမ်းနေတယ်လို့ပြောပါတယ်အာဏာသိမ်းတဲ့၄နှစ်အတွင်းမှာအကျဉ်းထောင်တဲ့တည်ဆုံသူဟာအယောက်တရာကျော်ရှိနေတာမို့နိုင်ငံတကာအဖွဲ့တွေအနေနဲ့ဒီချင်းတွေကိုအထူးလေးထားအာရုံစိုက်ပေးဖို့သူကတောင်းဆိုလိုက်ပါတယ်
ကျွန်တော်ဒီတေဆုံးမှုမှာဆိုရင်ကျွန်တော်တို့တိရတလောက်တော့မိသားစုဝင်တွေပါဝင်တဲ့ဂျိုခွင့်လည်းမတိခဲ့လို့တေဆုံးမှုဖြစ်စဉ်ကိုလည်းမိသားစုဝင်တွေအခုချိန်ထိပေါ့နော်မိသားစုဝင်တွေအတည်ပြုနိုင်တဲ့အချိန်တွေမျိုးရှိနေနေဘူးဒါပေမဲ့အချင်းထောင်မှာတော့ဒီပုဂ္ဂိုလ်ဆုံးသွားပြီဆိုတာကိုတော့ကျွန်တော်တို့သိရှိထားတာလက်ရှိချိန်ကဘယ်လိုဖြစ်နေလဲဆိုတော့အချင်းထောင်တွေတေဆုံးမှုတွေဟာရရှိဖို့အင်မတန်ခဲယဉ်လာတယ်တေဆုံးမှုအချက်လက်တွေပြင်ပနေတည်ရှိဖို့ရန်ခက်ခဲလာတဲ့အခြေအနေတည်းရတော့ရင်ဆိုင်နေရတယ်ပေါ့နော်ဒီလိုအခြေအနေမျိုးမှာကျွန်တော်တို့အဖွဲ့အနေနဲ့တော့ ICRC လို့အဖွဲ့အနေနဲ့ဒါအချင်းသားအလုံးကျမ်းမာရေးဆောင်ရှောက်မှုတော့ဆိုတာရရှိရေးပေါ့နော်အချင်းထောင်တွင်ကျမ်းမာဆိုတာအသက်ရှင်တန်းနေထိုင်ခွင့်ရရှိရေးပေါ့နော်အမြန်ဆုံးတော့ကျွန်တော်ထောင်ထဲကိုတော့ဝင်ရောက်ခွင့်ရအောင်စူးစမ်းစေချင်ပါတယ်ကျွန်တော်တို့အာနာတင်းပြီးခဲကလေးနှစ်ထိတိုင်ဝင်ရောက်ခွင့်မရသေးတဲ့ ICRC အာနာတင်းကာလ၄နှစ်ဝင်ကျင်ုံလဲပြည်လာပြီဖြစ်တယ်ဒီ၄နှစ်အတွင်းမှာလည်းအချင်းထောင်တွင်ကျမ်းမာရေးဆောင်ရှောက်မှုလုံလောက်စွာမရရှိလို့ချက်ဆောင်ရတဲ့အရေးတွေဟာဒါကျွန်တော်တို့ဒါတရားကျင်းရဲ့အထက်မှာရှိနိုင်တယ်လို့ကျွန်တော်တို့ပြောလို့ရပါတယ်။အဲ့တော့ဒီချင်းလေးကိုအများဆုံးရပ်တန့်အောင်ဝိုင်းဝန်းစူးစမ်းကြဖို့လိုတယ်အာရုံစိုက်ကြဖို့လိုတယ်လို့တော့ကျွန်တော်တို့ပြောချင်ပါတယ်ဗျ
။စစ်ကောင်စီကအာဏာသိမ်းပြီးချိန်ကနေ2025ဇန်နဝါရီလအထိအာဏာသိမ်းတာကိုစတင်လို့ဆိုပြီးအရက်သားပြည်သူ 19,000 နီးပါးကိုဖမ်းဆီးထိန်းသိမ်းထားဆဲဖြစ်တဲ့အကြောင်းနိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအသင်း AAPP ကထုတ်ပြန်ထားပါတယ်။ပြီးခဲ့တဲ့ဇန်နဝါရီလ10ရက်နေ့ကလည်းဘကိုးတိုင်းဒိုက်ဦးကျင်းထောင်မှာဖမ်းဆီးခံထားရတဲ့အသက်26နှစ်အရွယ်နိုင်ငံရေးကျင်းသားတဦးလုံလောက်တဲ့စေကူတာခွင့်မရလို့တည်ဆုံးခဲ့တယ်လို့မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးကျင်းသားများကွန်ရက် PPNM က view ကိုပြောပါရခင်ဗျာ
ခုတော့ဆက်သွယ်မေးမြန်းချက်တစ်ပုဒ်နဲ့ဆက်ပါမယ်ခင်ဗျာရွေးကောက်ခံသမ္မတဒေါ်နယ်ထရန့်လက်ထက်မှာမြန်မာဒုက္ခသည်တွေရဲ့လေးပိတ်ဆောင်ရွက်အောင်ကြိုးပမ်းအားထုတ်သွားမယ်လို့မာတင်လူသာကင်းလူသားချင်းစာနာထောက်ထားမှုဆိုင်ရာဆုချီးမြှင့်ခံရသူချင်းလူမျိုးအီလိုက်ဇာဗာနီက view ကိုပြောပါရမြန်မာဒုက္ခသည်အများစုခြေချနေတဲ့အိန္ဒိယပြည်နယ်မှာတောက်ချန်တွေကပြည်လုတဲ့မာတင်လူသာကင်းနှင့်ဂွန်ပြူပွဲမှာ2025ခုနှစ်အတွက်လူသားချင်းစာနာထောက်ထားမှုဆိုင်ရာဆုကိုသူချီးမြှင့်ခံရတာပါသူကမြန်မာအမေရိကန်လူမှုအတိုင်းဝိုင်း Institute BACI ကိုပူးတွဲတည်ထောင်သူလည်းဖြစ်ပြီးတော့လက်ရှိမှာအမှုဆောင်ဒါရိုက်တာတာဝန်ယူထားသူပါမတ်အင်ဂျင်နိုင်ဆက်သွယ်မေးမြန်းထားပါခင်ဗျာ
မာတင်လူသာကင်း Humanitarian Award ဆုကိုချီးမြှင့်ရရှိတဲ့အတွက်ကိုယူဝတ်မြောက်ပေးချမ်းမိပါတယ်လို့ပြောချင်ပါတယ်ဒီဆုပါဆိုလို့ရှိရင်ဒီမာတင်လူသာကင်းရဲ့ Nobel Peace Prize ရတဲ့အချိန်မှာသူ speech ပေးသွားတဲ့အချိန်မှာသူပြောသွားတယ်စီးပွားရေးအရာရယ်လူမှုရေးအရာရယ်ပြီးတော့လည်းမြတ်တာလူမှုဖွဲ့စည်းထီထောင်ရဲ့အရာရယ်ဒီဟာတွေကိုလုပ်ပေးနိုင်တဲ့ပုဂ္ဂိုလ်တွေကိုရွေးထားတာဖြစ်ပါတယ်ဆိုတော့ကျွန်တော်တို့ဒီဟာပေးရချက်ကတော့ဒီ Burmese American Community Institute အနေနဲ့ကျွန်တော်တို့ကြိုးစားဝန်ဆောင်မှုပေးလာခဲ့တဲ့ advocacy ပါပေးလာခဲ့တဲ့အတွက်ကြောင့်လည်းဖြစ်ပါတယ်ဒါပေမဲ့ဒီဟာကအမှန်ဆိုလို့ရှိရင်ကျွန်တော်တို့ Burmese community အားလုံးနဲ့ကျွန်တော်တို့ရဲ့ပူးပေါင်းပါဝင်နဲ့လှုပ်ဖို့ကံဖဲတွေနဲ့ကျွန်တော်တို့မြန်မာတနိုင်ငံလို့ကိုပါသူတို့အတိအမှတ်ပြုတယ်လို့ကျွန်တော်ယူဆမိပါတယ်။
အဲ့တော့ဟိုအီလိုက်ဇာကိုရိုင်းကလည်းဒီမိုကရေစီရေးနဲ့ဒီလူခွင့်ရေးဒီပေါ့အတွက်ပေါ့လေဟိုချိုးဖန်ဆောင်ရွက်နေသူလည်းဖြစ်တယ်။နောက်ပြီးတော့အထူးသဖြင့်ဒီရွှေပြောင်းအခြေချနေထိုင်နေသူတွေအမေရိကန်ပြည်ထောင်စုမှာရွှေပြောင်းအခြေချနေထိုင်နေသူတွေရဲ့အရေးအိန္ဒိယနာပြည်နယ်မှာဆိုရင်စွန်းစွန်းတမန်ဆောင်ရွက်နိုင်နေဆိုပြီးတော့လေဒီအိန္ဒိယနာပြည်နယ်ရဲ့အစိုးရရဲ့ဒီထုတ်ပြန်ချက်မှာလည်းဖော်ပြထားတယ်။ဆိုတော့အဲ့ဒီလိုမျိုးပေါ့နော်အမေရိကန်ကိုရွှေပြောင်းအခြေချနေထိုင်လာတဲ့ဒီမြန်မာနိုင်ငံကဒုက္ခတွေပေါ့နော်တိုင်းသားလူမျိုးတွေအတွက်ကောဟိုအီလိုက်ဇာကဘလို့ဟိုကြိုးပမ်းအားထုတ်ခဲ့လဲရှင
်ကျွန်တော်တို့တမိုင်းနေနေနဲ့ကြည့်မယ်ဆိုလို့ရှိရင်88နောက်ပိုင်းမှာထွက်ပြေးလာတဲ့ဒုက္ခတွေတွေနဲ့ဒီကျွန်တော်တို့မြန်မာပြည်ကဒီနေဆက်မှာရောက်တဲ့ဒုက္ခတွေတွေဒီအမေရိကန်နိုင်ငံဝင်လာနိုင်ဖို့ရကျွန်တော်တို့ advocacy နဲ့ကြိုးစားလာခဲ့ပါတယ်ဒီဟာဆိုလို့ရှိရင်အနည်း20 30လောက်တော့မှရှိပါပြီဆိုတော့လည်းဒီကိုရောက်လာတာနဲ့ချက်ချက်ကိုသူတို့ကိုဟာနဲ့ကိုရပ်တင်နိုင်တဲ့ပုဂ္ဂိုလ်တွေနဲ့ community ကောင်းတဲ့ community အားရှိတဲ့ respected လေးစားတဲ့ community ဖြစ်အောင်ကျွန်တော်တို့ကအသွင်ခွန်ဆိုင်ပြီးတော့မှဆောင်ရွက်လာခဲ့ပါတယ်ဒီလိုလှုပ်လာတဲ့အချိန်မှာနံပါတ်1က advocacy ဝင်ပါတယ်ဒီ state ရပြီးတော့လည်းဒီ Washington DC Congress နဲ့ White House International Community United Nations ပါကျွန်တော်တို့ကဒီနေ့အထိပဲဒီအတွက်ကျွန်တော်တို့စိတ်လုံးနေရပါတယ်ပြီးတော့လည်းဒီမှာဒီလိုပညာရေးအထူးသဖြင့်ကျွန်တော်လူငယ်တွေအတွက် high school ကောင်းကောင်းလေးမြန်မြန်လေးပြီးပြီးတော့မှချိန်ပြီး college ဝင်မယ် college မှာလည်းသူတို့အောင်မြင်မယ်သူတို့ professional မှာလည်းသူတို့အောင်မြင်မြင်ဒီမှာလုပ်နိုင်မယ်ဆိုတဲ့ဟာတွေကိုကျွန်တော်တို့ဆောင်ရွက်သွားပါတယ
်အဲ့ဒီခါကျတော့အခုရွေးကောက်ခံသမ္မတ Donald Trump အစိုးရဖြစ်လာတော့မှဆိုတော့လေအဲ့ဒီအစိုးရလက်ထက်မှာကိုဒီ Eliza တို့ဒုက္ခသည်ရေးဆောင်ရွက်နေသူတွေပေါ့လေဒီ community ကောင်းဆောင်နေနေရောမျှော်လင့်ချက်တွေအကောင်းမြင်တဲ့မျှော်လင့်ချက်တွေရောရှိပါပါရှင
့်ဟုတ်ကဲ့ပါကျွန်တော်တို့ refugee settlement အနေနဲ့ကတော့ Trump administration နဲ့ပါလုပ်လာမလဲဆိုတဲ့ဟာကျွန်တော်တို့ပြောလို့မရသေးဘူးဒီ not a pass solution သူ executive order တွေဒီ refugee settlement program ကိုသူအဖြစ်သိမ်းမလား suspend လုပ်မလားဆိုတဲ့ဟာတွေရှိပါတယ်ဒီဟာတွေကတော့ကျွန်တော်တို့စောင့်ကြည့်ရအောင်ပါပါဒါပေမဲ့ပါလုပ်လာတဲ့အပေါ်မှာပဲကျွန်တော်တို့ scenario နဲ့option တွေ plan တွေကျွန်တော်တို့ချက်ထားပါတယ်ဘလို့ပူစာမျိုးနဲ့ပြောင်းဝင်ပြီးတော့မှ Trump administration တို့ဒီ convince ပြန်လုပ်မလဲအဲဒီဟာကိုဘလို့ပဲဖြစ်ဖြစ်ဆက်လက်သွားနိုင်အောင်အထူးသဖြင့်ဘယ်နေရာဘယ်နိုင်ငံတွေဘယ်လူမျိုးတွေကိုသူကဘာလုပ်မလဲဆိုတဲ့ဟာတွေလည်းရှိသေးတယ်ဒီ black gate နဲ့ refugee settlement ကိုသူကဖျက်သိမ်းချင်မှာဖျက်သိမ်းတယ်တချို့နိုင်ငံတွေကိုသူကအခွင့်အရေးပေးနိုင်တယ်ဆိုတဲ့သဘောမျိုးတွေကျွန်တော်တို့ scenario ရှိပါတယ်ဆိုတော့ကျွန်တော်တို့ကတတ်နိုင်စို့ခု scenario တွေဖြစ်ပြလာတဲ့အခြေအနေတွေပေါ်မှာမူတည်ပြီးတော့မှဆက်ဆောင်ရွေးသွားဖို့ကျွန်တော်တို့စဉ်းစားထားပါတယ်ဟုတ်ကဲ့ပါ
အခုတော့နိုင်ငံတကာစောင်းမပက်အလှည့်ပေးကြပါတယ်ဗျာတရုတ်နိုင်ငံမြောက်ပိုင်းမှာဖြစ်ပွားနေတဲ့တုတ်ကွေးပုံစံ HNPV ရောဂါပိုးအကြောင်းမှာ VOA သတင်းတောက်ဒိုရာမီကွာသတင်းပေးပို့ချက်ကိုဒေါခင်မြို့သက်ကပြောပြပါမယ
်လူသားတွေမှာကူးစက်တဲ့တုတ်ကွေးနဲ့တူတဲ့ Human MetapneumovirusHMPV ရောဂါပိုးကူးစက်မှုကြော့ကြလာပြီလို့တေအိုဆိုအားကသတင်းထုတ်ပြန်ပါတယ်။ COVID-19 စတင်ဖြစ်ပွားရာနေရာမှာဒီ virus အကူးစက်ခံရသူတိုးလာတဲ့သတင်းတွေကြောင့်ကာယောဂါနောက်တစ်ခုနဲ့ကြုံရမှာကိုစိုးရိမ်လာကြတာလို့တိုက်ပီဇီဝဆေးသိပ်ပန်သုတေသနပညာရှင်ဒေါက်တာဟီမေရှန်းကပြောပါတယ်
။中国的问题比较嘛
ဒီရောဂါပိုးနဲ့ပတ်သက်တဲ့အချက်အလက်တွေထုတ်ပြောဖို့ဒါဟာ virus ပိုသစ်ဟုတ်မဟုတ်အတီးပြုတ်နိုင်အောင်မျိုးပီစာသုတေသနလုပ်ဖို့တရုတ်နိုင်ငံကိုနိုင်ငံတကာပညာရှင်တွေကတောင်းဆိုပါတယ်။တကယ်တော့သိပြီးသား virus ဖြစ်ပစေမျိုးစိတ်တစ်ခုဖြစ်နေနိုင်တာကြောင့်ပါ။အ
ိန္ဒိယနဲ့တက္ကသိုလ်လူမှုကျန်းမာရေးဌာနကဒေါက်တာသောမတ်ဒူဇန်စကီကတော့ဒီ HMPV virus ကို2000ခုနှစ်လောက်ကစပြီးတွေ့လာရတာလို့ပြောပါတယ
်။ It's a very common virus that we've seen.every year
ဒီဗိုင်းရပ်စ်ပိုးကအဖြစ်များလို့နှစ်တိုင်းတွေ့နေကြပါကလေးအများစုမှာ9နှစ်လောက်ဆိုဒီပိုးကူးပြီးသားပဲဒီဗိုင်းရပ်စ်ကြောင့်မျက်ရည်ကျတာချောင်းဆိုးတာနှာချေတာရင်ကျက်တာဒီလိုလက္ခဏာမျိုးတွေတွေ့ရမယ
် HMPV ဟာသံမံအများစုအတွက်တိတ်မပြင်းထန်လှပေမဲ့အသက်9နှစ်အောက်နဲ့ချူကြတဲ့အသက်ကြီးသူတွေအတွက်တော့အတောကိုဆိုးဆိုးဝါးဝါခံစားနိုင်တယ်လို့ John Hopkins ကူးစက်ရောဂါဆိုင်ရာဌာနအကြီးအကဲဒေါက်တာ Paul Owada ကပြောပါတယ်
It is not nearly as serious as influenza or
သူကတုတ်ကွေးလို covid တို့လောက်တော့မဆိုးပါဘူးဒီ HMPV ဒီမှာရှိနေတာကကြာနေပြီဆိုတော့တန်းနဲ့ချီကူးစက်ခံရတယ်လို့အဲ့ဒီသူတွေလည်းခံနိုင်ရည်ရှိနေကြပါပြီသူကဆိုးဆိုးဝါးဝါပြဿနာဖြစ်လာစေမဲ့ပိုးမျိုးသစ်လည်းမဟုတ်ဘူးလေ
တရုတ်ကျန်းမာရေးအရာရှိတွေကတော့ရှေးလာကူတဲ့လူနာအရေးအတွက်ဟာမနစ်ကဒီချိန်မျိုးနဲ့ရှင်တော့နည်းပါတယ်လို့ပြောပါတယ်ဒေါက်တာအော်ဝါတာကတော့ဒီ HMPV နဲ့ပတ်သက်ပြီးတေကပိုးပြီးတတိထားပုံရသလိုကိုဗစ်ကာလဒုက္ခတဲ့ပိုးပြီးတင်းတင်းကြပ်ကြပ်တမြစ်တာမျိုးအမေရိကန်ထက်ပိုတယ်လို့ပြောပါတယ
် They stayed home refrained from work wore masks so the usual
တို့ကအိမ်မှာပဲနေတဲ့အလုပ်မသွားဘူးနှခေါင်းစီးတက်တယ်တို့ဒီပိုးကူးစက်ဖို့လိုအပ်တဲ့ပုံမှန်တန်တရားလဲခြင်းမှာအကူးစက်မခံရသူတွေရှိလာတယ်ဥပမာနှာစီးချောင်းဆိုးဆောင်းရာသီမျိုးမှာပေါ့ဒီအကူးမခံရသူတွေမှာခံနိုင်ရည်မရှိတော့ပဲဖြစ်လာတယ်ဒါကြောင့်လွယ်လွယ်နဲ့အကူးဆက်ခံရနိုင်သူအရေးတော်ကပို့ပြီးတော့များလာတာပ
ါဒီ HMPV ရောဂါအတွက်တကယ့်အကူတာနည်းတွေကာကွယ်ဆေးတွေတော့မရှိသေးပါဘူးရှန်ဝင်တွေကတော့အသက်ရှူမရဖြစ်လာသူတိုင်းဆေးအကူအညီကိုရယူသင့်တယ်လို့အကြံပေးကြပါတယ
် VOA မြန်မာပိုင်းစနေနေ့ခင်းရဲ့ပထမပိုင်းနိုင်ရွက်အစီအစဉ်ကတော့ဒီမှာပဲပြီးဆုံးပါပြီခင်ဗျာဒုတိယပိုင်းနိုင်ရွက်ကိုတော့မနေ့ခွန်နိုင်တီဗီဒီယိုအနေနဲ့လူလူမိတ်ဆွေရုပ်သံလိုင်းနဲ့ VOA website Facebook YouTube မှာဆက်လက်ကြည့်ရှုနိုင်ပါတယ်ခင်ဗျာ
ပြည်ရင်အမေရိကန်တန်ရဲ့ရုပ်သံနဲ့ရေဒီယိုအစီအစဉ်တွေကိုနိုင်စင်အမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဖ VOA မနက်ခင်းမနက်6နာရီကနေ6နာရီခွဲအစီအစဉ်ကိုလိုင်းဒိုမီတာ25 32နဲ့40 VOA ညချမ်းည9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒိုမီတာ19 25နဲ့30ပထမပိုင်းနာရီဝက်နဲ့စနေတနင်္ဂနွေတွေမှာထက်တိုးလိုင်းလက်မီတာ190ကနေထုတ်လွှင့်ပေးနေပါတယ်ရုပ်သံတဲ့ရေဒီယိုအစီအစဉ်အားလုံးကိုလူမှုမင်းရွှေရုပ်သံလိုင်း VOA မြန်မာပိုင်းဝက်ဘ်ဆာမျက်နှာနဲ့ Facebook နဲ့ YouTube လူမှုကွန်ရက်ဆာမျက်နှာတွေမှာနားဆင်ကြည့်ရှုနိုင်ပါတယ်မှန်ကန်တဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းရဲ့စနေနေ့ခင်းဒုတိယပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပါမယ်ခင်ဗျာ VOA ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပြုစာတွေပေးပို့လို့ရဆိုရင်တော့ burmese@voanews.com ကိုရေးသားပေးပို့နိုင်ပါတယ်အခုတော့ပတ်စဉ်ကဏ္ဍတွေကြည့်အောင်ပါဗျာသုတဆုံးလင် American တခွေနဲ့သိပ္ပံနဲ့ဤပညာကဏ္ဍတွေမတင်ဆက်ခင်မှာမျိုးသမီးကဏ္ဍနဲ့ပြန်လည်ဆက်တင်ပါမယ်မြန်မာရွှေပြောင်းမိသားစုတွေကကလေးငယ်တွေအနေနဲ့လိုအပ်တဲ့ကြိုးစားအထောက်အမှုတွေရှိပြီးမိဘတွေနဲ့ပတ်ဝန်းကျင်ကလည်းဝိုင်းဝန်းပံ့ပိုးကြမယ်ဆိုရင်တစ်ချိန်မှာတိုင်းပြည်အတွက်ရေးပါတဲ့ပညာတတ်လူငယ်တွေဖြစ်လာနိုင်တယ်လို့ရွှေပြောင်းကလေးငယ်တွေအတွက်ပညာရေးထောက်ပံ့ပေးနေတဲ့ထိုင်းမြန်မာနယ်စပ်အခြေစိုက်စာမူထောပညာသင်ကျောင်းရဲ့ကျောင်းဆရာမကြီးဒေါက်ခင်မမအေးကပြောပါတယ်။မကင်ပြူတွေကဆက်သွယ်မေးမြန်းထားပါတယ်ခင
်ဗျ။ There's a path we must choose sometime
ခဲရီကြားမှာပဲဒါဆ iam မအီတို့ဒီကြောင်းကိုဆက်ပြီးတော့ဖွင့်ထားရတယ်လို့ပဲပြောရမှာပေါ့เนาะတကယ်တမ်းဆိုလို့ရှိရင်တော့ပိတ်ခတ်ခဲလာလို့ရှိရင်မလုတ်ခဲหนีလို့ရပါတော့ညာလဲဆ iam မအီဒီကလေးတွေပညာရေးအတွက်ဒါဆက်ပြီးတော့ဒီခက်ခဲချားကလုံနေရဆိုတာလဲဒါအင်မတန်ကိုမှပဲလေးစားဖို့လဲကောင်းပါတယ်ဆ iam မအီเนี่ยပတ်သက်ပြီးတော့လဲကျွန်တော်ကနည်းနည်းတော့ထပ်ပြီးတော့မေးချင်တာကဆ iam မအီဒီအခုကတော့ဒါဒီစာကြောင်းလေးရဲ့ကြောက်အုပ်ဖြစ်လုံနေတာပေါ့လေအဲ့ဒီမတိုင်ခင်တည်းကလည်းဒီကြောင်းလေးမှာဆီယမကြီးတစ်လျှောက်လုံးလုတ်ခဲ့တယ်လို့သိရတယ်လေဆိုတော့ဘယ်နှခုနှစ်လောက်ကဆီယမကြီးစပြီးတော့လုတ်ဖြစ်ခဲ့တာလဲရှင်ဘာကြောင့်များဒီကြောင်းလေးအပေါ်မှာဒီလောက်ဒီဒီဇိုင်းမတ်မတ်လုတ်ဖြစ်တယ်လို့ပြောလို့ရမလဲ
ဟိုဆီယမကြီး2006ပေါ့နော်2006ဆီယမကြီးတို့ဒီဘက်ရောက်ပြီးတဲ့အချိန်မှာခုနကပြောသလိုဆီယမကြီးမှလည်းတာသမီတွေရှိတယ်ပေါ့တာသမီတွေကြောင်းထားဖို့ဆီယမကြီးကလေးတွေကဒီလူလာတဲ့ချိန်မှာ6တန်းတောင်းအကြီးသမီးအကြီးလေးတွေက6တန်းပဲရှိသေးတယ်အငယ်လေးကတော့တထန်းလောက်ပဲရှိသေးတယ်ဆိုတော့အဓိကမိဘတယောက်အနေနဲ့ကတော့ပညာရေးကိုပဲဦးစားပေးချင်တဲ့အနေအထားရှိတော့ဒီဘက်မှာလာတော့ဆီယမအေးရဲ့ရောက်ခမရဲ့အကူအညီလည်းပါတယ်ပေါ့နော်သူရဲ့အနေအထားနဲ့ပညာရေးလောကတွေကိုပဲဝင်မဲဆိုတဲ့စိတ်နဲ့အဲ့ဒီအချိန်တုန်းကဆိုတော့ဆီယမတို့တွေကလာစာရတစ်ချက်မရတစ်ချက်ပေါ့အိုဆီယမကြီးတို့ဒီကြောင်းမှာဆိုရင်တခါတလေလာစာ၄၅လမရပဲနဲ့ညစ်တည်ရှိခဲ့တယ်ပေါ့နော်ဥပမာဟိုကိုရဲ့ဘယ်လိုပြောမလဲဗမာပြည်သားကလေးတွေမိုင်ဂရန့်ကလေးတွေပေါ့နော်မိုင်ဂရန့်ဝေါ်ကာတွေရဲ့ကလေးတွေဒီလိုမျိုးပဲလမ်းပေးမှာပဲချွတ်တလီဆိုရင်ဆီယမကြီးတို့ကြောင်းကနေပြီးတော့လမ်းပေးမှာအမိုက်ကောက်တဲ့ကလေးတွေတော့ခေါ်ပြီးတော့ဟိုကျူးစုပြီးတော့အခုဆိုပညာတက်သွားပြီတကယ်ကိုသူချီတော့ပေါ့သူရက်တည်နိုင်ပြီးတော့ထိုင်းပညာရေးရဲ့ကောလိပ်မှာတက်ပြီးတော့ဝေးရမယ့်အနေအထားတွေရောက်လာတဲ့ကလေးတွေလည်းရှိခဲ့တယ်ပေါ့ဆက်မကြီးတို့ပြုစုပြုထောင်ပေးခဲ့တာပေါ့နော်ဒီလိုမျိုးပဲကိုယ်တိုင်ပြည်ရဲ့ကလေးတွေကိုပြုစုပြုထောင်ပေးမယ်သူတို့ဘဝလေးတွေဟိုလှပမှကိုယ်တိုင်ပြည်လည်းအဆင်ပြေမှာပေါ့နော်အဲ့ဒီရဲ့အယူဆပညာတက်မှပဲလူမျိုးမြင့်မှာပေါ့အဲအဲ့လိုမျိုးအယူဆမျိုးနဲ့ပဲပညာရေးတက်မှပဲဒီဆိုင်မဲ့မဲ့လောက်ဖြစ်တာပေါ့ခုကလေးတွေကိုလည်းပညာပေးရင်သူများကလေးတွေလည်းထိန်ချောင်းရင်ပေါ့သမီးရဲ့စိတ်ဓာတ်ကတော့အဲ့လိုမျိုးမြင့်နေပဲလောက်ဖြစ်တာ
ဆိုဒီစာမူထောကျောင်းလေးကတော့ဆီယမကြီးရောက်မလာခင်တည်းကရှိနေတဲ့ကျောင်းလေးလို့ပြောရမယ်ထင်တယ်ဒါဆိုရင်ဘယ်နှခုနှစ်ကစခဲ့တာလဲရှင
်2000နဲ့တခု2003ခုနှစ်တည်းအစားခဲ့တဲ့ကြောင်လေးပေါ့ဆီယမကြီးတို့က2006မှာရောက်တာပေါ့နော်ဆို
တော့အခုဆိုလို့ရှိရင်ဒါနှစ်ပေါင်း20ကျော်သွားပြီပေါ့နော်ဆီယမကြီ
းဟုတ်တယ်20ကျော်သွားပြီဟု
တ်ကဲ့ဆိုတော့ဒီနှစ်ပေါင်း20ကျော်ကာလအတွင်းမှာပညာတတ်လူငယ်လေးတွေလည်းအတော်များများမွေးထုတ်ပေးနိုင်ခဲ့မယ်လို့ထင်ပါတယ်ဆီယမကြီးကျောင်းကနေပြီးတော့မှာပေါ့နော်တဆင့်သွားပြီးတော့မှာအခုဒီထိုင်းနိုင်ငံထဲမှာပဲဖြစ်ဖြစ်နိုင်ငံတကာမှာဖြစ်ဖြစ်ကျောင်းတက်နေကြတဲ့ကျောင်းသူကျောင်းသားတွေရောရှိလားရှင်ပြောပြပါဦး
ဆီယမကြီးတို့ကျောင်းကတော့ဘယ်လိုပြောမလဲဆိုတော့ဟို2015ခုနှစ်မှာဟိုဗမာပြည်ပညာရေးနဲ့ချိတ်ဆက်ခဲ့တဲ့အနေအထားရှိတဲ့ဒီမှာဆီယမကြီးတို့ကျောင်းကကလေးတွေ ဟိုဘန်းနဲ့ချိတ်ဆက်ပြီးတော့ဆယ်တန်းပြီးဖြည့်တာပေါ့နော်ဆယ်တန်းအောင်ပြီးတော့ဗမာပြည်ကဘွေရတဲ့ကလေးတွေတော့ရှိခဲ့တယ်နောက်ပြီးတော့ထိုင်းကြောင်နဲ့ school within school လောက်ပြီးတော့ကျမတို့အဲ့လိုမျိုးပေါ့နော်ထိုင်းပညာရေးမှာဒီဇိုင်းမက်မက်သွားပြီးတော့ကလေးအေး3-4ယောက်တော့ထိုင်းကောလိပ်ရဲ့ဘွေပေါ့နော်အဲ့လိုမျိုးအခုနောက်ဆုံး2ယောက်နေပြီးတော့အဲ့လိုမျိုးအနေထားကလေးရတော့3-4ယောက်ရှိခဲ့တယ်ပေါ့နောက်ပြီးတော့ပြောရမယ်ဆိုရင်တော့ဆရာမကြီးတမီးတွေကြတော့ CTC ကျောင်းမှာနေခဲ့တယ်လေ CTC ကျောင်းကနေပြီးတော့မှအဲ့ဒါတော့ဆရာမကြီးရဲ့အပိုင်းဖြစ်သွားတာပေါ့နော် CTC ကျောင်းကနေပြီးတော့မှသူတို့ဆယ်တန်းတိဆရာမကြီးထားတယ်အဲ့ဒီကနေမှတခါဆရာမကြီးကဆယ်တန်းမှသူတို့ဟိုတယ်မိမဟော်ပေါ့မိမော်ကြီးကြီးပို့စတန်တို့ကြီးဟိုတယ်မကြီးကြီးတို့ပို့ပြီးတော့အဲ့ဒီကနေမှဆရာမကြီးတမီးတွေကြတော့နိုင်ငံကအင်္ဂလကတက္ကသိုလ်တွေကိုတက်ဆန်နိုင်တဲ့အဆင့်ထိတော့ရောက်သွားကြတာပေါ့နော်ဒီမိုင်းကွန်းမှာလည်းခုနလိုပညာရေးကတော့စူးစမ်းရင်စူးစမ်းသလောက်အလံမဝေဘူးဆိုတာတော့ဆရာမကြီးကတော့ကလေးတွေကိုပြောပြချင်တယ်ဒါကတော့ဆရာမကြီးအနေနဲ့ကိုတွေ့ရဆရာမသမီးအကြီးလေးကတော့အဲ့ဒီကြီးကြီးပရိုဂရမ်ကနေပဲမဟီရောယူနီဗာစီတီမှာတက်တယ်ပြီးတော့ဟိုမာစတာဒီဂရီကတော့ဂျပန်မှာတက်တယ်အခု PhD လည်းဂျပန်မှာပဲထပ်လုပ်နေတာပေါ့နော်။နောက်သမီးတယောက်ကျတော့လည်းဟောင်ကောင်တက္ကသိုလ်တက်တယ်။ပြီးတော့အိမ်မာစတာဒီဂရီကိုလည်းဖိလစ်ပိန်းနဲ့ကော့စကာရီကာမှာအဲ့နှစ်ခုမှသူမာစတာပွဲယူတာပေါ့နော်။အဲ့ဒီကနေမှအခုတော့ချိုင်းပြင်းမှာအလုပ်ဝင်လုပ်နေတယ်။သမီးအငယ်ဆုံးလေးကတော့ဦးထိုင်ဝမ်မှာတတိယနှစ်တက်နေပေါ့နော်။အဲ့ဒီလိုပဲဆရာမကြီးကကလေးတွေကိုပြောချင်တာအဓိကကဟုတ်ပါဒုတိယကတော့မိဘပေါ့နော်မိဘရဲ့လမ်းညွှန်မှုလဲလို့တာပေါ့နော်ဒီကမိဘတွေကတချို့မိဘတွေကကလေးကပညာလိုချင်တယ်သူတို့ကမပေးချင်ကြတော့ဘူးပေါ့အရွယ်လာရောက်လာလို့ရှင်ခိုင်းစားချင်တယ်စိတ်ကနဲ့အဲ့လိုမျိုးကလေးတွေကြောင်းထုတ်ချင်တဲ့စိတ်တွေရှိကြတယ်အဲ့ဒါတွေကိုလဲဆရာမတွေဆရာမအကြီးတို့အနေနဲ့မိဘတွေကိုပြောအပ်ဆိုရတယ်အဲ့လိုမျိုးပြောရင်းနဲ့ပဲတချို့မိဘတွေကတော့နားလေပြီးတော့ဆက်ထားတဲ့ခါကျတော့တို့ကလေးတွေအခုဆိုလို့ရှိရင်တကယ်ပညာတတ်ကြီးတွေဖြစ်ပြီးတော့အတီးပွင့်တွေမြင်ရတယ်ခံစားရတာဒီမိဘတွေပဲပေါ့နော်ဆရာမတို့ကတော့ညံမဲ့ပေါ့တို့တွေအဆင်ပြေအောင်လို့ပြောပြတယ်လမ်းညွှန်ပေးတယ်အဓိကသာသမီလူကျင်တဲ့ကလေးပေါ့လူကျင်တဲ့ကလေးအဓိကကြပါမယ်နောက်ကပန့်ပိုးတဲ့မိဘကလည်းအခရာကြတယ်ဆိုတော့ဆရာမကြီးကတော့ပြောပြချင်တယ်ပေါ့နော်
ဆိုတော့အခုတော့ဆရာမကြီးတို့ရှိမှာဒါ2024ကစပြီးတော့ကြီးဒီလည်းရှိပြီဆိုတော့နောက်ဆိုလို့ရှိရင်တော့ကိုကျောင်းကနေတိုက်ရိုက်ထွက်သွားတဲ့ထွက်ပြီးတော့မှနေနိုင်ငံတကာတို့ထိုင်းတို့မှကျောင်းတက်တဲ့ကလေးရှိလာနိုင်တာပေါ့နော
်ရှိလာနိုင်တာပေါ့အဲ့လိုမျိုးလည်းဖြစ်လာအောင်ဆရာမကြီးကြိုးစားမှာပါ
နော်မြန်မာနိုင်ငံကနေပြီးတော့မှအကြောင်းမျိုးမျိုးကြောင့်ရွှေ့ပြောင်းလာတဲ့မိသားစုဝင်တွေရဲ့သားသမီးတွေကိုအခုလိုနှိရှိလာများစွာပညာရေးအတွက်သူတို့အတွက်ပံ့ပိုးတဲ့နေရာကနေပေါ့နော်ဆောင်ရွက်ပေးလာတာဆယ်စုနှစ်တည်းနဲ့လည်းခြိလာခဲ့ပြီဆိုတော့ဒီလိုကလေးငယ်တွေအတွက်ပညာရေးဟာဘယ်လောက်ထိအရေးကြီးတယ်လို့ဆရာမအင်းနဲ့ထင်ပါတယ်လဲ
ပညာရေးရသမီးရလူမျိုးတစ်မျိုးကိုမြင့်တင်စေတဲ့အထိပြောင်းလဲစေနိုင်ပေါ့နော်ဆရာမကြီးကတော့အဲ့လိုမျိုးခံယူစေရတော့ရှိပါတယ်ပညာတက်မှလူမျိုးမြင့်မယ်ဆိုတော့စကားကလည်းဟိုဘယ်လိုပြောမလဲရှိတယ်ပေါ့နော်အဲ့ဒီဟာစကားကလည်းအလဟတ်သက်ဖြစ်လာတာတော့မဟုတ်ဘူးတကယ်ကိုပညာတက်ပြီးတော့ပညာတက်တည်အုပ်ချုပ်မှသာလင်တိုင်းပြည်တစ်ပြည်ကတကယ်ကိုဖွံ့ဖြိုးတိုးတက်မယ်လို့ဆရာမကြီးတို့အနေနဲ့တကယ်ကိုယုံကြည်ပါတယ်အဲ့ဒီအတွက်ကြောင့်မလို့အခုကလေးတွေကိုဆရာမကြီးအနေနဲ့ပညာတက်အောင်ပညာကိုတန်ဖိုးထားတက်အောင်ဘယ်လိုသူတို့ကိုတင်ကြားပြသပေးတယ်ပြောဆိုပေးတယ်ပေါ့နော်အခုကာလကကိုယ်တိုင်ပြည်အနေထားရရောခီစီကြောင်ရရောဆရာမကြီးပြောချင်တာကလေးတွေကဘာလို့ပေါ့မလူလားအပ်တဲ့ဖုန်းတွေကိုအသုံးပြုလာတာများတယ်အဲ့ဒီဒီလိုမျိုးအသုံးပြုလာတာကိုဆရာမကြီးကပြောမယ်ဆိုလို့ရှိရင်တကယ်ကိုလူလာတဲ့ပညာရက်တွေရှာဖွေတဲ့နေရာမှာဒီ ID နီးပညာတွေကိုပို့ပြီးအသုံးချစေချင်တာပေါ့နော်ကလေးတွေကိုဒါကိုလည်းဆရာမကြီးတို့ဒီဇိုင်းမက်မက်အကြောင်းမှာကလေးတွေဆုံးမတယ်ပြောပြတယ်ဆိုပြတာပေါ့ဦးဆက်မိတ်အကြောင်းမှဆိုလို့ရှိရင်အဆောင်ရှိတယ်ဘော်ဒါဆောင်ရှိတယ်ပေါ့နော်ဘော်ဒါဆောင်ရှိတဲ့အခါကျတော့ကလေးတွေကိုဆိုလို့ရှိရင်ဇမတ်ကြီးကအချိန်ပိုင်းနဲ့ပဲဒီတနင်္လာနေ့တောက်ကြနေ့အထိဆိုဇမတ်ကြီးကဖုန်း၃ဝန်းလုံးဝမပြီး ဘူးပေါ့နော်တောက်ကြံနေကျောင်းလွတ်တဲ့အချိန်မှညပိုင်းဆိုရင်ဆက်မရလို့ပေးတယ်တင်းငွေနေနေဆိုပြန်ပြီးတော့တိန်းတာပေါ့ဒီကဘာဖြစ်လို့လဲဆိုတော့မလူလာအပ်တဲ့အရာပေါ့နော်ကလေးတွေဟိုမဖြစ်ပေါ်စေခြင်းမူတကယ်တမ်းတတ်အပ်တဲ့နည်းပညာတွေအနေနဲ့ကွန်ပျူတာသင်ကြားရေးတော့ဆက်မကြီးကျောင်းမှာသင်ပေးတယ်ဒီလိုမျိုးသူတို့စကန်တကြနဲ့ထိန်းဖို့ပေးပြင်ပေးမှလည်းသူတို့အနေနဲ့လမ်းမှတ်မှုရောက်မှလို့ဆက်မကြီးယူဆတာပေါ့နော်ပညာရေးကတော့ဘယ်လူမျိုးဘယ်နိုင်ငံမှာဖြစ်ဖြစ်နံပါတ်1ထိတ်ဆုံးမှာရှိတဲ့အရာလို့ပဲဆက်မယူဆပ
ါဟုတ်ကဲ့ပါဒီလိုပညာရေးအရေးကြီးတယ်လို့ပဲဒီလိုပညာရေးရရှိဖို့အတွက်ပံ့ပိုးပေးတဲ့သူတွေရဲ့အခုဆက်မယူလို့လူတွေပေါ့နော်ဒီလူတွေရဲ့အခမ်းကဏ္ဍကလည်းအင်မတန်အရေးကြီးမယ်လို့ထင်ပါတယ် view မျိုးပြီးကဏ္ဍမှာအခုလိုပါဝင်ပြီးတော့အချိန်ယူပြောပြပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင
်ဆက်မယူလည်းကျေးဇူးတင်ပါတယ်သမီးတို့အခုလိုမျိုးဟိုကိုတိုင်ကြီးရဲ့ဘောရာနေရာမှာရှိတဲ့ကလေးတွေဟိုစိတ်ဝင်စားပညာရေးနဲ့ပတ်သက်ပြီးစိတ်ဝင်စားကုလူမျိုးမင်းမြန်တဲ့အတွက်ဆက်မိုက်ရဲ့အားကြီးကြီးတူ
ဗီအိုအမေရိကန်အတန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ်VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်ရယူပါခင်ဗျာ
VOA ရဲ့ထုတ်လင်းချက်တွေနဲ့ပတ်သက်ပြီးကိုယ့်ရဲ့သဘောထားအမြင်တွေကိုလည်း Facebook နဲ့ YouTube ကထုတ်လင်းချက်တွေမှာဓာတ်ရိုက်မှတ်ချက်ပြုကြဖို့ဖိတ်ခေါ်ပါရစေခုတော့သိပ္ပံနဲ့နည်းပညာကဏ္ဍမတင်ဆက်ခင်သူတက်ဆုံးတဲ့ American တခွင်အလှဲ့ပါအကျဉ်းသားတွေထောင်ကလွတ်လာတဲ့အခါမှာတမန်အရက်သားတယောက်အနေနဲ့ဘဝရက်တည်နိုင်ဖို့ Washington ပြည်နယ်ကအကျဉ်းတော်မှာဘလို့အစီအစဉ်တွေအကောင့်ထဲဖောနေပါသလဲတဲ့စစ်စစ်မှုမြန်ဆန်တဲ့ခင်မှာအကျဉ်းတောင်တွင်မှာရေဒီယိုအစီအစဉ်ဘလို့တင်ဆက်နေပါသလဲကိုအောင်စူးစီးတင်ဆက်ထားပါတယ်ခင
်ဗျာ I do believe one thing for sure that people deserve a second chance
ဘဝမှာဒုတိယအကြိမ်အခွင့်အရေးတရတော်ရကြမှာလေလို့သူကပြောသွားတာပါအသက်34နှစ်အရွယ်ကညာဒါဘရစ်ဂျက်စ်ဟာအကျဉ်းသားလက်ရွေးစင်မိသက်သမားတစ်ယောက်ဖြစ်ပါတယ်။ထောင်နှံကြခံရပြီးလို့အိမ်ပြန်ချိန်မှာအတတ်ပညာတစ်ခုခုပါသွားနိုင်အောင်သူကအကျဉ်းတော်ကစီစဉ်တဲ့3လကြာမိသက်တင်းနဲ့တက်နေတာပါ
။ So we all made bad decisions in our lives.
ဘဝမှာအဆုံးပြတ်ချက်အများကြီးချပြီးလမ်းလွဲရှောင်မိတဲ့အခါတချို့လဲဘဝပြတ်ကုန်တယ်လို့တချို့လဲအသာဆန်နေရတော့မှာ။ဒါပေမဲ့လည်းအမားကိုမြင်အမှန်ကိုပြင်ပြီးတော့ဘဝခရီးကိုဆက်လျှောက်လှမ်းရပါမယ်။ကျွန်တော်တို့အခုမိသားတက်ဖွဲ့တယ်မှာလည်းတချို့ကအဲ့ဒီလိုဖြတ်တန်းခဲ့သူတွေပါ
2014ခုနှစ်တုန်းကအုပ်စုဖွဲ့လူတက်မှုကြောင့်ထောင်10နှစ်ကြာနေတာပါအခုထောင်ကလွတ်ခါနီးမှာမိသားသမားတင်းတန်းတက်လိုက်တာကြောင့်ရှေ့လျှောက်ဖြတ်တန်းရမယ့်ဘဝခီးအတွက်စိတ်အေးရပြီလို့ဆိုပါတယ
် Hygiene is everything really you
ကိုကြိုက်တာကိုဝတ်လို့ရပါတယ်ဘသူဝတ်တာအဲမှာလည်းတူစရာမလိုပါဘူးကိုသွားခြင်းအားလည်းသွားနိုင်ပါတယ်နေစဉ်ဘဝအတွက်လိုအပ်တာတွေဝယ်ဖို့ဈေးဆိုင်သွားလို့ရတယ်လို့ကိုလှုပ်စရာရှိတာတွေလည်းသွားလှုပ်နေလို့ရပါတယ်။ပြည်သားစုနဲ့လည်းတွေ့ဆုံနိုင်ပါတယ်
။ Bridges ဆိုအဖွဲ့ကို Arcadia 20လို့နာမည်ပေးထားတာပါ Washington ပြည်နယ် Sport Game မြို့အနီးနားကတောအုပ်ထဲကဒေါ်မီကိုလိုက်လံနှင်းသက်နေတာပါ။မီးလောင်တာမတွေ့ရင်တော့လေတစ်တော်ထိမ့်သိမ်းဆောက်ရှောက်ရေးအဖြစ်မီးလောင်လွယ်တဲ့တစ်ပင်တကိုင်းတွေကိုခုတ်ပါတယ်။ကဘာကြီးပူနေလာမှုဒဏ်ကို American ပြည်တော်စုအနောက်မြောက်ပြည်နယ်က Washington မှာလဲအလူလဲခံနေရတာပါ။အခုအခါမှာဟိုရုံးကတဲ့ဒေါ်မီအန်ရဲ့ပူကြီးမလာသလိုမီးလောင်ကျွမ်းပြီဆိုရင်လဲရက်ပေါင်းတော်ကြာနှိမ့်သက်ရတာပါ။အခုအခါမီးတက်သမား2000လောက်ပါတဲ့ Arcadia 20အဖွဲ့ဝင်တွေဟာဒေါ်မီလောင်တဲ့ဒေသမှာစခန်းချပြီးတော့မီးလိုက်လဲနှိမ့်သက်နေပါတယ်။ဒီလိုမီးငြိမ်းသက်ရမှာမိသက်ဝတ်စုံအပြင်တခြားလိုအပ်တဲ့မိသက်ကိရိယာတွေလည်းလူနဲ့တပါးတည်းတည်ရတာကြောင့်တိတ်တော့လွယ်ကူတဲ့အလုပ်မဟုတ်ပါဘူ
း Sometimes we hike up a mountain you like
တခါတလေတောင်အမြင့်တက်ရချိန်မောတဲ့အခါမှာဘာလို့များဒီလုပ်ကိုလုပ်နေမိပါလဲလို့စဉ်းစားမိပါတယ်မိတော့တွေကပူလွန်းတော့အင်မတန်ပင်ပန်းပါတယ်တောက်ရွေတွေလည်းပူကုန်တော့ပူပြီးစိတ်တူပါတယ်ဒါပေမဲ့တခြားသူတွေလည်းသူတို့အလုပ်သူတို့လုပ်နေကြတာဆိုတော့ကိုယ်လည်းဘာလို့မလုပ်နိုင်ရမှာလဲဆိုပြီးတော့တွေးမိပါတယ်တခြားဘက်ကပြန်ကြည့်တော့လေဒါကိုလူမှုအတိုင်းဝိုင်းကိုကူညီနေတယ်ဆိုတဲ့အသိစိတ်ကြောင့်ကိုလုံနိုင်တဲ့မြားစူးစမ်းလုပ်ပါလေ
So it's like all these things combined together keeps me pushing
We need people out there that are willing to do this work because it's hard it's strenuous
ဒီလိုမျိုးလှုပ်ချင်သူတွေကျွန်တော်တို့လိုပါတယ်ဘလုံးကျန်းလုံနိုင်သူလည်းဖြစ်ဖို့လိုသလိုလိုအားကားကလည်းနည်းဘသူကမှလည်းအတိအမှတ်သိပ်ပြကြတာမဟုတ်ပါဘူး ဒါပေမဲ့လည်းဒီအလုပ်ကိုကြိုက်သွားပြီဆိုတာနဲ့ကျွန်တော်တို့ခေါ်မီးပိုးဆုံးအကိုက်ခံရတယ်လို့ပြောလို့ရှိပါတယ်။ကိုလုံးတဲ့အလုပ်ဟာလူလောကကိုအကျိုးပြုတယ်ဆိုတဲ့အသိစိတ်ဝင်သွားတာနဲ့ဒါဟာအလုပ်ဆိုတာထက်ကိုယ့်ဘဝအဖြစ်သတ်မှတ်လိုက်တော့တာပါပဲ
။ဘန်ဟုဒါအာကေဒီယာ20မီတာဖွဲ့ဝင်20စုဆောင်မှုအချင်းထောင်မီတာတင်နန်းတက်ထားသူအချင်းသား230လောက်ထဲကရွေးခဲ့တာပါ။ရွေးချယ်ခံရတဲ့အဖွဲ့ဝင်တွေဟာနှစ်လုံးပေါက်စခန်းချပြီးတော့တော်မီလိုက်လံနှိမ့်သက်ပါတယ်။
He's a hard working, he's motivated, you know, he's doing everything that you would want him to do.
သူကအလုပ်ကြိုးစားသူပါဘာမဆိုဖြစ်စေချင်တာကိုလုံးလာစိုက်ထုတ်တာကြောင့်လဲဥဆောင်သူဖြစ်လာပါတယ်။လွှတ်ဆက်လဲကျွန်းကျွန်းကျင်ကျင်ကင်တက်သူပါ။တော်ယုံလဲဇွဲမလျှော့ပါဘူး။မိသက်သမားတယောက်မှရှိရမယ်ကာယကြံ့ခိုင်မှုလဲရှိပါတယ
်။တင်မိုသီဘူးလော့ခ်လဲဒီနှစ်ကုန်ပိုင်းမှာလက်ရွေးစင်မိသက်တက်ဖွဲ့ဝင်ဖြစ်လာဖို့အစင်းသင်းဆောင်ဆိုင်နေပါတယ်။သူကတော်မီနှိမ့်သက်တဲ့မိသက်တက်ဖွဲ့ဝင်ထောင်ငန်းန်းချီစားဖို့အတွက်လိုက်လံချက်ပြုတ်ပေးတဲ့အဖွဲ့ဝင်ပါ
I used to drink quite a bit so it's a it was just so
ကိုတော့ကျွန်တော်တော်တော်လေးတောက်ပါတယ်ကိုလမ်းရွေးမှားတာကြောင့်ကိုချစ်ရတဲ့သူတွေလည်းစိတ်မချမ်းသာတာကိုတွေ့ရတဲ့အခါစိတ်မကောင်းဖြစ်မိပါတယ်အခုတော့လူတွေရဲ့အသက်အိုးအိမ်စည်းစိမ်ကိုအကာအကွယ်ပေးရသူအဖြစ်ရပ်တည်ပြီးကိုလုံနိုင်တာအကောင်းဆုံးလုပ်နေပါပြီဘဝကိုအခုလိုပြောင်းလဲလိုက်နိုင်တော့ကိုဘာသာလဲအားရကျေနပ်မိပါတယ်
တာမန်ချင်းထောင်မိသက်ဖွဲ့ဝင်တွေဆိုရင်တော့တစ်နှစ်ကို10,000လောက်သာရပေမဲ့အာကေဒီယာဖွဲ့ဝင်တွေကတော့6,000ရပါတယ်ဒီဝင်ငွေဟာတချို့အချင်းထောင်ဝန်ထမ်းတွေရဲ့ဝင်ငွေထက်တောင်ပိုများနေတာပါ
You know the science is there.
ကျွန်တော်တို့ကလက်တွေ့လုပ်ပြပြီးပါပြီ။ထောင်ကထွက်လာတဲ့လူတယောက်မှာအလုပ်ကင်ရှိတယ်ဆိုရင်သူတို့ကအင်ဂျင်မဲ့ဘဝရောက်စရာအကြောင်းမရှိတော့ပါဘူး။အဲ့ဒီလိုဘဝမျိုးကိုလည်းသူတို့လိုချင်မှာမဟုတ်တော့ပါဘူး
။ Bridges ဟာမကြခင်မှာပဲအယက်သားမိသက်သမားတယောက်အနေနဲ့ဘဝကိုပြင်ဆင်မှာပါ။အင်ကန်ထားဖို့လည်းပတ်စံစုနေတယ်လို့ဆိုရတယ်။ဘဝမှာအမားတွေကျူးလွန်ခဲ့ပြီးပေမဲ့ကောင်းမှုကုသိုလ်တွေပြုဖို့ခွန်အားအပြည့်နဲ့ဆက်လျှောက်လိုက်မယ်လို့လည်းသူကပြောပါတယ်ခင်ဗျာ။ကိုလိုရာဒိုပြည်နယ်ကအမျိုးသမီးအချင်းထောင်ထဲမှာရေဒီယိုအစီအစဉ်အတွက်အခုလိုပြင်ဆင်နေကြတာပါ
Welcome to Hotlines on Inside Wire. I'm Cynthia Gonzalez.
I'm Amber Pierce.
And I'm Sarah Berry.
At Denver Women's Correctional Facility.
ကိုလိုရာဒိုအချင်းထောင်ရေဒီယိုဟာအမေရိကမှာကိုလိုရာဒိုပြည်နယ်အတွင်းစတင်အသံလွှင့်တဲ့ပထမဆုံးရေဒီယိုဌာနလည်းဖြစ်ပါတယ်။အချင်းသားတွေဟာဒီရေဒီယိုအစီအစဉ်ကိုအချင်းထောင်အတွင်းမှာနားထောင်နိုင်တယ်လို့အချင်းထောင်ပြင်ပကသူတွေကလည်းဖုန်း application ကနေတဆင့်နားထောင်နိုင်ပါတယ်။ Cynthia Gonzalez Radio Season အတွက်တပတ်ကို90အလုပ်လုပ်ပါတယ
်။ I can't wait to
မနက်စောကြီးကလေးကအလုပ်သွားချင်နေလို့ညအိတ်ချိန်မြန်မြန်ရောက်ချင်ပါပြီ
။ Radio Season မှာသတင်းတေးသချင်းနဲ့အချင်းကြနေသူတွေနဲ့တွေ့ဆုံမြန်မြန်နဲ့ Behind the Mic အစီအစဉ်လည်းပါဝင်ပါတယ်။တွေ့ဆုံမြန်မြန်နဲ့အကြောင်းအရာတွေထဲမှာမူရစေးရဲ့တားကောင်ဖြစ်ရတဲ့ကလေးမိခင်လည်းပါပါတယ်။
That I chose my addiction over my kids.
Clay Rigo ဘီမဆိုင်တော့ပဲမူရစေးကိုသာယူမိခဲ့ပါတယ်။ဒါလို့ပြောရတာရှက်စရာကောင်းပေမဲ့ဒါဟာအမှန်ပါ။သူတို့ဘဝအများကြီးနင်းနာသွားတာကြောင့်လေကို့အပေါ်ခွင့်လွတ်နိုင်ပါစေလို့သာဆူတောင်းရပါတော့တယ်လို့သူကပြောသွားတာပါ။အခုလိုအစီအစဉ်မျိုးဟာထုတ်ဖော်ပြောလိုက်ရသူအတွက်ရောအလားတူနောင်တတွေနဲ့နေထိုင်နေရသူတွေအတွက်ရောစိတ်ပိုင်းဆိုင်ရာကုစားမှုလည်းဖြစ်စေပါတယ်။ Radio အစီအစဉ်မှုတစ်ဦးဖြစ်တဲ့ Sarah Barry ကလည်းလူတွေဟာရင်ဖွင့်တိုင်ပင်စရာမရှိတော့တဲ့အခြေအနေမျိုးမှာပြစ်မှုတွေကျူးလွန်တက်ကြတယ်လို့ဆိုပါရဲ။ဒါကြောင့်ရေဒီယိုစီစဉ်ကနေတဆင့်ဖေးမအကြံပြုတာတွေလုပ်ပေးပစ်တယ်လို့ပြောပါရဲ
။
လူမျိုးတိုင်းဝိုင်းထဲမှာပြည်မျိုးဝင်ဆက်ပါဝင်လာနိုင်အောင်ကြိုးစားဆောင်ရွက်နေကြတာပါ
။ရေဒီယိုစီစဉ်မှုတွေကိုကူညီပေးနေသူကတော့ Denver Tech သို့မီဒီယာအကြံပေး Ryan Conaro ပါ။အချင်းထောင်တွင်းနဲ့ပြင်ပကိုဆက်သွယ်ပေးနိုင်အောင်အခုလိုစီစဉ်တာလို့ဆိုပါရဲ။
You know, over 90% of Colorado.
Colorado အချင်းထောင်ထဲမှာရှိတဲ့90ရာခိုင်နှုန်းကျော်ဟာသူတို့မိသားစုအတိုင်းဝိုင်းနဲ့ပြန်ကြမှာပါ။သူတို့ဒီမှာရှိနေကြိုက်အတွေ့အကြုံကောင်းတွေရသွားစေဖို့ကျွန်တော်တို့လုပ်နေတာပါ
။ထောင်စင်နှစ်ကြာခံနေရတဲ့အစီအစဉ်မူ Amber PS ဟာနောက်နှစ်နှစ်အကြာမှာအချင်းထောင်ကလွတ်မှာပါ။ပိုရုံးကတော့အပြင်ရောက်ရင်ဘယ်လိုနေထိုင်ရမယ်ဆိုတာကိုမသိပေမဲ့လည်းအခုခါသူများတွေကိုအကူအညီပေးရင်ကိုယ့်ကိုယ်ကိုယုံကြည်မှုအပြည့်ရှိလာတယ်လို့ပြောပါရခင်ဗျာ။
VOA အစီအစဉ်တွေကိုရေဒီယိုရုံမြင့်တန်းကြားလို့ပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း YouTube စာမျက်နှာလိပ်စာကတော့ youtube.com/voabemis ဖြစ်ပါတယ
်။အခုတော့သိပ္ပံနဲ့နှိပညာကဏ္ဍနဲ့ဆက်အောင်ပါဗျာ။ American လို့ A-Bi ဒေတာမှာဆောင်းရသည့် AKB ရင်းငွေကင်းတဲ့6သွေးမှုကနေပြင်ပလေအစားထိုးပြီးတော့လေပြင်းတက်ခတ်တဲ့အခါအပူမီးစတစ်ခုရှိရတဲ့မီးလောင်မှုကိုဖြစ်ပွားလေရှိတယ်လို့ဒေါက်တာခမောင်ညိုကပြောပါတယ်။ American နောက်ပိုင်း California, တော်မီဟာတေဆုံးမှုနဲ့ပျက်စီးမှုဘာကြောင့်များပါသလဲဒေါခင်မျိုးသက်ကဒီတစ်ပတ်မေးမြန်းတင်ပြထားပါတယ်ခင်ဗျာ
ကျအခု2025ခုနှစ်အစမှာပဲပေါ့နော်အမေရိကန်နိုင်ငံရဲ့ဒီအနောက်ဖက်ပြည်နယ်ဖြစ်တဲ့ကယ်လီဖိုးနီးယားမှာတော်မီအကြီးကျယ်လောင်ပါတယ်ရှင်ဒီတော်မီကတော်တော်လေးကိုပြင်းထန်ပါတယ်ဒီတော်မီလောင်ရတဲ့အကြောင်းရင်းပေါ့နော်ဒီတော်မီလောင်တာရဲ့သိပ္ပံသဘောတရားလေးကိုပြောပြပါမယ်ရှင
်အမေရိကန်ရဲ့စီးပွားရေးဒုတိယအကြီးဆုံးနေရာပေါ့လေအဲ့နေရာမှာဖြစ်ဖြစ်ပေါ့ဘယ်နေရာဖြစ်မီးလောင်လဲဆိုရင်မီးလောင်မှုကဓာတုဝေဒပြောင်းလဲခြင်းဖြစ်တယ်လို့ကျွန်တော်တို့ပြောတယ်။ဒါကို chemistry နဲ့ပြောရင်တော့ oxidation ဖြစ်တယ်လို့ပြောတာပေါ့။ oxidation ဘာမှလို့ဓာတ်တိုးခြင်းလို့ခေါ်တယ်။အဲဓာတ်တိုးခြင်းဖြစ်တဲ့အခါမှာလောင်စာရဲ့ oxygen ရဲ့ပေါင်းတော့ဓာတ်ပြောင်းခြင်းတစ်ခုဖြစ်လာတယ်။သူဖြစ်ပေါ့ carbon dioxide နဲ့ရေထွက်လာတာများတယ်။ကျန်တဲ့ပစ္စည်းလည်းထွက်တယ်။သူ့နဲ့အတူအပူတွေအလင်းတွေထွက်လာတယ်။ဒီလိုမျိုးဖြစ်ရင်လောင်ကျွမ်းတယ်လို့ပြောကြတယ်။ဒါပေမဲ့လောင်ကျွမ်းတာဓာတ်တိုးခြင်းဖြစ်တယ်ဆိုတဲ့ဟာနဲ့မလုံလောက်ဘူးဥပမာဖြစ်ကျွန်တော်ကတန်တုံးတုံးကိုအပြင်မှာပစ်ထားရင်သူလည်း oxidation ဖြစ်တာပဲတန်ကြီးတက်တယ်လို့ကျွန်တော်ပြောရတယ်တန်ကြီးကလည်းတော်တော်ဒုက္ခပေးတယ်ဒါပေမဲ့သူက reaction ကနှေးတယ်အဲ reaction မြန်ရင်ဒီဓာတ်ပြုခြင်းကလောင်ကျွမ်းခြင်းဖြစ်လာနိုင်ပြီအဲ reaction မြန်လာပြီဆိုတော့ဖြစ်လာဘူးက oxygen နဲ့ပေါင်းကလုံလောက်တဲ့အပူလေးပေးရအပူပေးတဲ့အချိန်မှာအောက်ဆီဂျင်နဲ့ပေါင်းနိုင်ပေါ့လုံလောက်တဲ့အောက်ဆီဂျင်ရှိရမယ်ဒီလိုပေါင်းလာတဲ့အခါမှာဆက်တိုက်တန်းဆက်တပ်ပြီးချင်းဆက်တန်းတပ်ပြီးချင်းလို့ခေါ်တယ် chain reaction ကြီးဖြစ်လာတယ်တပ်ပြီးချင်းတစ်ခုကနေနောက်တစ်ခုကိုအားပေးအားမြောက်ပြုတယ်နောက်တစ်ခုအားပေးအားမြောက်ပြုရင်လည်းမီးလောင်ခြင်းကဆက်ကဆက်ခါဖြစ်လာတယ်အဲ့ဒီဆက်ကဆက်ခါဖြစ်တာကို combustion လို့ကျွန်တော်ခေါ်ရတယ် combustion ဆိုတာလောင်ကျွမ်းခြင်းလို့ပုံမှန်ပြောကြပါတယ်
ဆရာခုကယ်လီဖိုးနီးယားဒီတော်မီကတော်တော်လေးကိုကြီးပါတယ်ဆရာဘာကြောင့်ဒီလောက်ကြီးသွားတာပါလဲဆရာဒီမီးလောင်တာရဲ့သဘောတရားလေးပေါ့နော
်မီးလောင်တော့အဓိကတော့ဒီနေရာမှာပေါ့ကျွန်တော်တို့ပစ္စည်းသုံးခုရှိတယ် triangle လို့ခေါ်တဲ့ပစ္စည်းသုံးခုအရေးပါအကြောင်းအရာသုံးခုလည်းပြောတာပေါ့လောင်စာရဲ့လေးဒါမှမဟုတ်အောက်ဆီဂျင်ရဲ့လုံလောက်တဲ့အပူရဲ့ဒီသုံးခုရှိမှလောင်ကျွမ်းတာဖြစ်တယ်ကယ်လီဖိုးနီးယားမီးလောင်နဲ့အဓိကတော့လောင်စာလည်းအမှန်တန်ကောင်းတဲ့နေရာမိုးမရွာတာလည်းကြာပြီးလေတုထဲမှာရေငွေ့ကလည်းအမှန်တန်နည်းတယ်အမှန်တန်6တွေ့တယ်လို့ပြောတော့6တွေ့တော့လောင်ကျွမ်းကအမှန်တန်လွယ်တဲ့လောင်စာတွေများတယ်အဲ့ဒီအခြေအနေမှာကျွန်တော်မီးပြောင်းမှုတယ်လို့ပဲမီးစသေးသေးလေးကိုကျွန်တော်မီးတောက်စေခြင်းမီးပြောင်းလေးမှုတာလေအဲ့မှာပင်လယ်ကတိုက်လာတဲ့လေအားကောင်းတဲ့လေဟာအောက်ဆီဂျင်အများကြီးသေတယ်ဒီခါမှာမီးပွားလေးတစ်စက်တွန်းလာပြီးအဲ့ဒီမီးပွားကိုမီးတောက်ဖြစ်အောင်အဲ့ဒီလေကတွန်းဖို့လာပဲလေကတိုက်တာကိုလေတိုက်တော့သူကပါသွားတာပေါ့မီးစတစ်စက်ပါသွားရင်တာမအဖြစ်တော့ဘာမှဖြစ်ဘူးသို့တော့အဲ့ဒီသစ်ပင်မှာဖြစ်အိမ်မှာဖြစ်ကတ်လိုက်ပြီးဆိုရင်နောက်ထပ်လေတိုက်တယ်လေတိုက်ရင်အဲ့ဒီမီးစလေးကိုမီးတောက်အောင်လုပ်ပေးတယ်နဲ့အတူတူပဲဖြစ်တယ်အောက်ဆီဂျင်ကအများကြီးများနေတယ်အဲ့ဒီအချိန်မှာမီးလောင်လာပဲခုနကျွန်တော်ပြောသလိုပေါ့အချိန်တွေကပြေးနေပြီလေအောက်ဆီဂျင်လည်းများတယ်လောင်ဖို့လောင်စာလည်းရှိတယ်မီးဝါသေးသေးလေးကလည်းသူ့တင့်တင့်လျှောက်ပတ်တဲ့အပူချိန်ကလည်းသူ့မှာရှိတယ်ဒီသုံးခုကြောင့်သူကလောင်ကျွမ်းတာတွေ့ရပါတယ
်ဒီဆရာပြောတဲ့လေတိုက်တာပေါ့နော်စန်တာအန်နာဝင်းလို့သူတို့ခေါ်ပါတယ်ဆရာဆိုတော့ဒီစန်တာအန်နာဝင်းရဲ့သဘောတဘာဝပေါ့နော်ဒီမီးလောင်တဲ့ဥစ္စာကိုသူအားပေးတဲ့ဥစ္စာအနေထားလေးနည်းနည်းပြောပြပေးပါဆရာ
အဲစန်တာအန်နာဝင်းမှာသူအောက်ဆီဂျင်ပုံများတယ်လို့ယူဆရတယ်လေလဲတိုက်နေတော့လေကဆက်ကဆက်ကလာရင်အောက်ဆီဂျင်ကဆက်ကဆက်ကလာပါတယ်အဲ့တော့မီးတောက်ကိုအားပေးတယ်ကျွန်တော်တို့ဒီတန်ဖို့ဆိုတော့တန်ဖို့ကိုဘယ်သူမှမီးတောက်အောင်လုပ်လို့မရအောင်လေတကယ်လို့ရဲနေအောင်မီးဖုတ်ထားတဲ့တန်ဖို့လေးတွေကိုအောက်ဆီဂျင်ရှိတဲ့အိုးထဲထည့်လိုက်ရင်မီးတောက်တွေထားတောက်တယ်တန်လုံးကမီးတောက်ထားတောက်လို့ရတယ်ဆိုတော့သင်္သာကြီးအောက်ဆီဂျင်ကမီးလောင်ညောအမှန်တန်အားပေးတယ်ဒါကြောင့်ဆက်ကဆက်ကလာတဲ့လေပေါ့စန္ဒအနဝင်းကအမနာဒုက္ခပေးနိုင်တယ
်ဒီရမီးလောင်ရလေးပင့်ပေါ့နော်ဒီလိုမျိုးလောင်တာပို့ပြီးအရှိန်တွေများလာတယ်ပေါ့ဒီလိုမျိုးဖြစ်လာတဲ့အခြေအနေမျိုးမှာပေါ့နော်အခုကယ်လီဖိုးနီးယားလိုလောင်တဲ့အခြေအနေမျိုးဒါကိုဘယ်လိုကာကွယ်နိုင်ပါသလဲဆရာ
တော်မီလောင်တာတော့အများကြီးပေါ့လေ မြန်မာပြည်လို့ကြနေရာကြတော့မိသားတွေလုပ်တယ်မိမျိုးတို့ဘာလဲဒီလိုပဲမိသားတွေတွင်းကြီးတွေတူးလိုက်တယ်ကားလိုက်တယ်ခုနောက်ပိုင်းမှာလဲအမေရိကန်မှာသူတို့မိရှို့တော့ကားတယ်မိအရင်ရှို့လိုက်ရင်မိသားကြီးဖြစ်သွားတော့ပေါ့ဒါကတော့သူတို့လုပ်နေကြအလုပ်တွေပေါ့ဒီနေရာမှာရင်းနှံတွင်းတွေမိလောင်တဲ့အချိန်မှာဆိုရင်ကောင်းလဲအောက်ဆိုင်အများကြီးထွက်တာဟာသို့မဟုတ်အောက်ဆီဂျင်ကိုစုပ်တဲ့ဘုံကိုခွဲလိုက်ရတယ်အဲ့ဒီဘုံကိုခွဲလိုက်ရင်ဝုတ်ဆိုအဲ့ဒီမိရင်းသွားတယ်ဒါပေမဲ့လေပြန်တိုက်ပြန်လို့မယ်အဲ့တော့သူတို့ပတ်စံအများကြီးအကုန်ခံတဲ့ဒီတွင်းတွေမှာကြတော့ plastic အပြားကြီးတွေ holding wall tarpaulin အပြားကိုသူက ready လုပ်ထားတယ်ဘုတ်ကနေမင်းကြီးကခံအပေါ်ကနေအကုန်လုံး wire အုပ်လိုက်ကြတယ်လေအဲ့လိုမျိုးလုပ်ရတယ်အဲ့ဒီအတွက်ကို carbon dioxide ဘုံတွေ carbon dioxide နဲ့ဆိုင်တဲ့ပစ္စည်းတွေသို့မဟုတ် oxygen ကိုစုပ်ယူနိုင်တဲ့ပစ္စည်းတွေထားဖို့လိုတာပေါ့အမှားအဖြစ်ပြောရရင်ဒီကယ်လီဖိုးနီးယားမှာတိုက်တဲ့လေပြင်းကတော့တုံတုံကျွန်တော်ထင်တယ်ကာကွယ်လို့မရဘူးထင်တယ်အမှန်တမ်းခက်ခဲပါလေအိမ်တွေကထောက်ခုတ်ကွာလေးဆောက်မယ်သူဆောက်လို့ဆောက်ပါလေအဲ့ဒီကလူတွေကအိမ်တွေတေကတွေငါးကြီးကတွေအဲ့လိုမျိုးရှိအောင်ဆောက်တာပဲဒါပေမဲ့အဲ့လောက်လည်းဝင်လာရတာပဲအထက်မှာသစ်ပင်တွေရှိရင်အဲ့ဒီသစ်ပင်တွေဝင်လာပဲနောက်တစ်ခုကတချို့အိမ်လေးငါးအိမ်လောက်မီးမလောင်တာရှိတယ်အဲ့ဒီအိမ်တွေမှာဘာကြောင့်မီးမလောင်လဲဆိုတာဒီရှာလေးလာဖို့လိုတယ်လို့ထင်ပါတယ်အဲ့ဒီကမှအဖြေရှာဖို့လိုတယ်သိပ္ပံပညာရှင်တွေကတော့ဘုဒ္ဓတိတော့အဖြေရှာနေခြေဆဲပါပဲ
မီးလောင်မှုကိုကာကွယ်နိုင်ဖို့အတွက်ဆိုလို့ရှင်တော့မီးလောင်တာရဲ့သဘောတရားကိုနားလည်ထားမှဖြစ်မှာပေါ့နော်ဆရာ
ဟုတ်တယ်ဒီလေမတိုက်အောင်တော့ဘလုံးကတားလို့မရဘူးလေနောက်တော့မီးမလောင်အောင်တော့တားလို့ရတယ်ဒီလေပြင်းနေဟယ်လီကော်ပတာတော့မှတက်လို့မရဘူးကာဗွန်ဒိုင်အောက်ဆိုက်တို့ကတော့ဖြိုင်းတော့မှလွင့်ပါသွားတော့ဘလုံးမှလုတ်လို့မရတဲ့အခြေအနေတွေရှိကြတယ်ဒါကြောင့်မီးလောင်တဲ့အချိန်မှာရက်ကြမှုဆိုတာခက်ခဲတော့မီးမလောင်ခင်လားတားလို့ရတာဖြစ်တယ်။ဒါကြောင့်အားလုံးစုပေါင်းပြီးဒီအဖြေကိုရှားမှာဖြစ်တယ်။အဲ့တော့ဘသူမှဒီဟာကိုအများကြီးမသိသေးပါဘူး။လုပ်လို့လည်းမရသေးပါဘူး။သို့တော့ဒီလောင်စာရဲ့အပူရဲ့တတိယလောက်အောက်ဆီဂျင်ပေါ့။အဲ့သုံးပူပေါင်းမိသွားဝင်မယ်ဆိုရင်တော့ကျွန်တော်ဘာမှမတတ်နိုင်ဘူး။အဲ့တော့ဒီထဲကနေသုံးခုမှတစ်ခုတစ်ခုရော့အောင်လို့လုပ်နိုင်ရင်တော့အောင်မြင်လိမ့်မယ်လို့ကျွန်တော်ထင်ပါတယ်
။ဒေါက်တာခင်မောင်ညိုရဲ့ပြောကြားခြင်းလည်းပဲဒီသတင်းဘက်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံရအောင
်။ VOA အစီအစဉ်တွေကို Radio ရုပ်မြင်သံကြားတို့အပြင် Facebook စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း Facebook စာမျက်နှာလေးစာကတော့ facebook.com/voaburmese ဖြစ်ပါတယ်။
VOA ရဲ့စနေမနက်ခင်းဒုတိယပိုင်းညဝက်မှာအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ခဲ့တာပါခင်ဗျာ VOA ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပြုစာတွေပေးလို့ရဆိုရင်တော့ burmese@voanews.com ကိုရေးသားပေးပို့နိုင်ပါတယ်ခုတော့ကျွန်တော်တို့ရဲ့စနေမနက်အစီအစဉ်လည်းပြီးဆုံးကနေပြီဖြစ်လို့အခုနောက်ဆုံးရသတင်းကိုကျွန်တော်ကတင်ပြပေးပါမယ်ခင်ဗျာရန်ဂျာရေးကင်တွဲရမှာအကြမ်းဖက်မှုတွေရှောင်ရှားပြီးအောင်မြင်တဲ့ဖြည့်ရှင်းကင်တွဲမှုတွေဖြစ်လာအောင် Iron Site လှုပ်ဆောင်ကြဖို့ဘင်္ဂလားဒေ့ရှ်နိုင်ငံရန်ဂျာရေးရဲ့အကြံပေးအရာရှိချုပ်ရဲ့အစစ်မြေကိုယ်စားလှယ်ဒေါက်တာခါလီလာရာခ်မန်ကတိုက်တွန်းလိုက်ပါတယ်ရန်ဂျာရေးအနေနဲ့ပြဿနာကိုဖြည့်ရှင်းတဲ့နေရာမှာတရေမဝင်တဲ့ကြမ်းဖက်လှုပ်ရှားမှုအားလုံးကိုရှောင်ရှားပြီးထိန်းသိမ်းသိမ်းဖြည့်ရှင်းကြဖို့နဲ့အောင်မြင်တဲ့အဖြေတစ်ခုရတဲ့အထိအပြုသဘောဆောင်ကြိုးပမ်းအားထုတ်သွားကြဖို့သူကတိုက်တွန်းလိုက်တာပါလာမယ့်ရန်ဂျာအရေးနိုင်ငံတကာညီလာခံအတွက်ပြင်ဆင်တဲ့နေရာမှာအလုံးညီညွတ်တဲ့အတန်တစ်ခုထွက်အောင်ကြိုးစားဖို့တိုက်တွန်းတာဖြစ်ပါတယ်။ဥခိယဒုက္ခသည်စခန်းမှာရှိတဲ့ရန်ဂျာဒုက္ခသည်တွေနဲ့ကိုယ်တိုင်သွားရောက်တွေ့ဆုံချိန်မှာကုလွန်တိုက်တွန်းခဲ့တာဖြစ်ပါတယ်ညာ။ဒီနှစ်ထဲကုလသမဂ္ဂက UCP ကျင်းပဖို့ရှိတဲ့နိုင်ငံတကာရန်ဂျာညီလာခံအတွက်ရန်ဂျာအတိုင်းဝိုင်းအနေနဲ့ပြင်ဆင်မှုတွေလုပ်နေချိန်မှာဘင်္ဂလားဒေ့ရှ်အစိုးရရဲ့ရန်ဂျာရေးရာအထူးကိုယ်စားလှယ်ကကုလွန်တိုက်တွန်းလိုက်တာလည်းဖြစ်ပါတယ်။ရန်ဂျာပြည်ပခနဲ့ပတ်သက်လို့ရေရှည်တီထက်ပြီးငြိမ်းချမ်းတဲ့နည်းနဲ့ဖြေရှာကြဖို့ကုလသမဂ္ဂညီလာခံမှာရန်ဂျာရေးရာဘင်္ဂလားဒေ့ရှ်အထူးအကြံပေးပုဂ္ဂိုလ်မိုဟာမက်ဂျူနုစ်ကတင်ပြခဲ့ပြီးတဲ့နောက်ဒီညီလာခံကျင်းပဖို့ကုလသမဂ္ဂအထွေထွေညီလာခံကပြီးခဲ့တဲ့နှစ်စက်တင်ဘာလမှာတခဲနဲ့ဆုံးဖြတ်တည်ပြုပေးခဲ့တာဖြစ်ပါတယ်ခင်ဗျာခုတော့ဒီနေ့အတွက်သတင်းတွေအရတော့လောက်ပါပါခင်ဗျာအခုမနက်ခင်းအစီအစဉ်မပြီးဆုံးခင်မှာအစီအစဉ်ဖြစ်ပြအောင်ဆောင်ရွက်ကြသူတွေကိုမိတ်ဆက်ရရင်တော့အစီအစဉ်ထုတ်လို့ရမှုကကိုညာဝင်းအောင်ဖြစ်ပြီးတော့ရုပ်သံဒါရိုက်တာက James Smith ဖြစ်ပါတယ်ဒီကနေ့နဲ့အစီအစဉ်လေးကို Radio အပြင် View ရဲ့ website YouTube Facebook စာမျက်နှာချစ်ရှုနားဆင်ကြတဲ့ပရိသတ်တွေအားလုံးကျေးဇူးတင်ပါတယ်ညာ View American တိုင်းထုတ်လွှင့်တဲ့အစီအစဉ်တွေပတ်သက်လို့ WeChat ပြုဖို့လည်းဖိတ်ခေါ်ပါတယ် ပရိသတ်တွေအားလုံးဒီမှာပဲဆုံးသက်ပြသည်ခင်ဗျာတော်တော်ရှင်ရှင်အားလုံးဖေးရနေခင်ကြပါစေကျွန်တော်ညီငယ်ပါခင်ဗျာ